Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ16ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကို line to meter 24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောင်းအကျိုးရေးဝဲတွေပြည်내5ခုမှာကျင်းပရမှာတော့ Republican Party ဘက်ကဂရေကျော်တထေးဒေါ်နယ်ထရမ့်နဲ့ Democratic Party ဘက်က Hillary Clinton တို့အများစုနိုင်ရပါတယ်မြန်မာနိုင်ငံမှာသမ္မတအဖြစ်ဦးတင်ချောကိုတင်မြှောက်လိုက်တဲ့ပေါ်တက်မတော်ကောက်ဝေးဦးစီးချုပ်ယုံကကြိုဆိုလိုက်တယ်လို့နိုင်ငံတကာအသံဝန်ကဂုဏ်ယူချောင်းပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပ
ါကောင်းပါပြီရှင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစိုးရဝန်ကြီးဌာနစီးပညာဖို့ရှိနေတာနဲ့ပတ်သက်ပြီးကြားကြမှာကတော့
ကျွန်တော်တို့လက်ပြန်ကဒီဟိုဝန်ကြီးဌာနဘယ်နှခုရှိမလဲဝန်ကြီးရေအတွက်ဥယျာဉ်ဘယ်လောက်ရှိမလဲဆိုတာတော့လွတ်တော်မှာတင်ဆွေးနွေးပါလိမ့်မယ်ဟုတ်ကဲ့မင်းလက်ပြန်ကြတော့ပညာမှာပ
ါ NLD ပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူမြန်မာပါဝင်ရွှေထရီဂန်ဒေတာကမူရစ်ဆေးဝါးထုတ်လုပ်မှုတိုးမြင့်လာတဲ့အကြောင်းထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကဒုက္ခသည်၄ဦးလူတက်မှုနဲ့ဖမ်းဆီးခံရတဲ့အကြောင်းနဲ့တပတ်အတွင်းအားကစားသတင်းတွေကိုနှားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတလောင်းယူဝဲတွေအင်္ဂါနေ့ကကျင်းပရမှာ Republican Party ဘက်ကရှီတန်းရောက်နေတဲ့ဂရေကျော်တထေးဒေါ်နယ်ထရမ့်ကအထက်ကကြားတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Florida အပါဝင်ပြည်နယ်၃ခုမှာအနိုင်ရသွားပါတယ်ဒေါ်နယ်ထရမ့်အနိုင်ရတဲ့အတွက်ပြန်ပြပြ Florida ထက်လွတ်တော်မှတ် Marco Rubio တမန်တော်ယူဘက်ကထွက်ခဲ့ရသလို Texas ပြည်နယ်ထက်လွတ်တော်မှတ် Ted Cruz နဲ့ Party ဝင်ကိုယ်စားလှယ်ရဲ့ထောက်ခံမဲတွေလည်းပို့ပြီးကွာဟလာပါတယ်ပြည်နယ်၅ခုမှာရှင်းပြရမှာ Donald Trump အရင်းနှီးငယ် Ohio ပြည်နယ်မှာတော့ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစ်စစ်ကအနိုင်ရခဲ့တာပါဂျွန်ကစ်စစ်အနေနဲ့ကတော့ Party ဝင်ကိုယ်စားလှယ်မဲတွေရနိုင်မဲ့မဲပေးဝဲမှာသူကိုယ်စားပြုရပြည်နယ်မှာမဖြစ်မနေအနိုင်ရဖို့လိုပါတယ် Florida ပြည်နယ်မှာ Donald Trump 19ရာနှုန်းနဲ့အနိုင်ရပြီမဲ့လဲမြောက်ကရိုလိုင်းနားနဲ့ Illinois ပြည်နယ်တွေမှာတော့ပုကာတီကအနိုင်ရခဲ့တဲ့အတွက်ပြည်ပတက်ခရစ်အနေနဲ့ပါတီကိုယ်စားလှယ်ရဲ့ထောက်ခံမှုတချို့ကိုရရှိနိုင်မှာလည်းဖြစ်ပါတယ်။မစ္စရီပြည်နယ်မှာတော့ဒေါ်နယ်ထရမ့်နဲ့တက်ခရစ်တို့မဲရီအတွက်မတင်းမြင်းဖြစ်နေတာကြောင့်အနိုင်ရှုံးမဆုံးဖြတ်နိုင်မှာဖြစ်ခဲ့ရတာပါ။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကပြည်နယ်၄ခုမှာအနိုင်ရပါတယ်။ Florida, Illinois, မြောက်ကယ်လိုင်းနားနဲ့ Ohio ပြည်နယ်တွေမှာအနိုင်ရတာကြောင့်ပြည်ပဖြစ်တဲ့ထက်လွတ်တော်မဲ့ Bernie Sanders ဆပေါ်ပို့ပြီးအသာစီးရသွားပါတယ်။မစ္စရီပြည်နယ်မှာတော့မဲရီအတွက်မကွာရတဲ့အတွက်လည်းအနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်။မနေ့ကကျင်းပခဲ့တဲ့ပါတီရင်းအကျိုးရေးဝဲတွေသူ့အတွက်ဖြစ်ခဲ့တဲ့အကြောင်းလဲနိုင်ငံရေးဝန်ကြီးဟောင်းကလင်တန်ကပြောဆိုလိုက်သလို Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders ရဲ့စီးရုံးလှရှာမှုတွေအားကောင်းတဲ့အပေါ်မှာလည်းချီးကျူးစကားပြောကြားသွားပါတယ်။
American သမ္မတလောင်းရွေးပွဲအတွက်ရှင်ပြန်ရမှာတရုတ်နိုင်ငံကိုမကြာခဏအဝေးဖန်မှုတွေရှိပေမဲ့ဘသူပဲနဲ့နိုင်ငံဆက်ဆံရေးဟာအပေါင်းလက္ခဏာဆောင်တဲ့လမ်းကြောင်းပေါ်မှာသာဆက်ရှိနေလိမ့်မယ်လို့ယုံကြည်တဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကာရှင်ကပြောဆိုလိုက်ပါတယ်။ American သမ္မတလောင်းဖြစ်ဖို့စီယုံရှင်ပြိုင်မှုတွေဟာတည်ဝင်လှုပ်ရှားမှုရှိသလိုအများအာယုံစိုက်ခံရတဲ့ကိစ္စတစ်ခုအဖြစ်နဲ့လည်းနှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ American သမ္မတလောင်းရွေးပွဲမှာရှင်ပြိုင်နေသူတဦးချင်းအပေါ်တိတိကျကျသဘောထားအမြင်တွေပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။နောက်ဆုံးမှာသမ္မတရာထူးဘသူပဲရရလက်ရှိတရုတ်နိုင်ငံရဲ့ယက်တီချက်တွေအရအမေရိကန်ကလည်းယက်တီချက်အပြောင်းလဲရှိမှာမဟုတ်ဘူးလို့ယုံကြည်ကြောင်းလည်းပြောဆိုသွားပါတယ်။ကမ္ဘာပေါ်မှာစီးပွားရေးအင်အားအကြီးဆုံးတိုင်းပြည်ချင်းတစ်ခုကြားကွဲလွဲချက်တွေရှိနေတယ်လို့တချို့ကွဲလွဲချက်တွေဟာကြီးမားလို့နေဆိုတာမမြင်နိုင်ပေမဲ့ပြီးခဲ့တဲ့နှစ်ထဲမှာအပြန်အလှန်ကုန်သွယ်မှုပမာဏဟာဒေါ်လာ560ဘီလီယံအထိရှိခဲ့ပြီးတရုတ်နိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ခဲ့တယ်ဆိုတဲ့အချက်ကိုလစ်လျူရှုနေကြတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကထောက်ပြခဲ့တာပါ။တဟာနာနိုင်ငံသားသဘောထားကွဲလွဲချက်တွေကိုဘုံအကျိုးစီးပွားတွေကကျော်လွှားနိုင်တယ်ဆိုတာပြတ်သားရာရောက်တယ်လို့လည်းပြောဆိုပါတယ်။ American သမ္မတလောင်းရွေးပွဲတွေမှာ Republican Party ကရှေ့တန်းရောက်နေတဲ့အင်ချမ်းမြေလုပ်ငန်းရှင်ဂရေကျွဲတထေးကြီး Donald Trump ကတော့တရုတ်နိုင်ငံကိုအပြင်းထန်ဆုံးဝေဖန်သူတဦးပါ။ Democratic Party ဘက်ကထိတ်တန့်ရောက်နေတဲ့ Hillary Clinton ဟာလည်းတရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုမကြာခဏထောက်ပြလက်ရှိတတ်ပါတယ်။
ပြည်ခဲ့လာတဲ့ကွယ်လွန်သွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာနေရာမှာအစားထိုးခံရဖို့ပြည်အောင်စုယူကန်တရားရုံးတရားသူကြီးမက်ကာလန်ကိုသမ္မတဘရက်ဘဝမကရွေးချယ်လိုက်ကြောင်းသတင်းတွေထွက်ပေါ်လာပါတယ်။တရားဝင်ကြီးညာချက်ကတော့မကြာခင်နိုင်ငံပိုင်းအတွင်းမှာပဲအင်ဂျီရောမှာသမ္မတကကြီးညာမှာပါ။သမ္မတရဲ့အစောပိုင်းထုတ်ပြန်ထားတဲ့ကြီးညာချက်ထဲမှာတော့ အမေရိကန်ပြည်တော်စုရဲ့အမြင့်ဆုံးတရားရုံးမှာတာဝန်ယူဖို့အသင့်တော်ဆုံးပုဂ္ဂိုလ်တူဦးဖြစ်သူ့အနေနဲ့ယုံကြည်သူတူကိုအမြင့်ဆုံးတင်သွင်းမယ်လို့လည်းပြောဆိုခဲ့တာပါ။လွတ်လွတ်လပ်လပ်စင်စါတွေးခေါ်တတ်သူပြောစရာမရှိလောက်အောင်ကိုချင်းသိက္ခာဖြောက်မှတ်သူဥပဒေရေးရမှာတပတ်ခန့်ကျွမ်းကျင်သူစတဲ့အရေးကြီးတဲ့အခြေခံမှုသုံးချက်နဲ့ပြည်စုံသူကိုသူ့အနေနဲ့ရှာဖွေခဲ့တယ်လို့လည်းပြောပါတယ်။တရားရုံးချုပ်တရားသူကြီးစကာလီယာကတော့တက်ဆက်စ်ပြည်နယ်မှာအမဲလိုက်ရင်ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကရုတ်တရက်ကွယ်လွန်သွားတဲ့အတွက်တရားသူကြီးကိုဦးပါတရားရုံးမှာနေရာလည်လည်သွားသလိုဒီမိုကရက်တစ်ပါတီရဲ့သမရအိုဘားမားနဲ့ရီပက်ဘလီကန်ကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကြားတင်းမာမှုတွေလည်းကြုံခဲ့ရတာပါ။တရားသူကြီးစကာလီယာတည်ဆုံးပြီးနိုင်ပိုင်းအတွင်းမှာပဲနောက်ထပ်သမ္မတတက်တူမတင်မြောက်ခင်အချိန်ထိအစားထိုးခန့်အပ်တာလည်းမလုပ်ဖို့အထက်လွှတ်တော်ရီပက်ဘလီကန်ခေါင်းဆောင်မစ်ချ်မက်ကော်နယ်ကပြောဆိုခဲ့သလိုသမ္မတကအမည်စင်းတင်သွင်းလာရင်လည်းမဲခွဲဆုံးဖြတ်တာတွေလုပ်မှာမဟုတ်ဘူးဆိုပြီးတော့လည်းသတိပေးခဲ့ပါတယ်။
ဆီးရီးယားနိုင်ငံထက်ကရုရှားတပ်တွေဆက်လက်ရုတ်သိမ်းနေရမှာဒီကနေ့မှလည်းနောက်ထပ်လေယာဉ်တွေပြန်လည်ထွက်ခွာလာတဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဆီးရီးယားပြည်ရင်းစစ်မှာပါဝင်နေကြတဲ့ရန်ဖက်အုပ်စုတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာငြိမ်းချမ်းရေးအတွက်သစင်ခံဆွေးနွေးမှုတွေလုပ်နေချိန်မှာပဲရုရှားတပ်တွေပြန်ရုတ်နေတာပါ။တချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ရှေ့သတင်းပတ်ထဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးဆီးရီးယားကရုရှားတပ်တွေရုတ်သိမ်းရေးစစ်တမ်းတင်ဆီးရီးယားမှာငြိမ်းချမ်းရေးရရှိရေးမှန်ဖြစ်အပ်ပေးဖို့ရှိနေပါတယ်။ငါးနှစ်ကြာဆီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရာအဖြစ်ရှာနိုင်မဲ့လုပ်ငန်းစဉ်ကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့ရုရှားသမ္မတပူတင်နဲ့ရောနိုင်ငံခြားရေးဝန်ကြီးဆာဂျီ လက်ဗရော့နဲ့ပါဆွေးနွေးမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အခုအချိန်ဟာရထားတဲ့အခွင့်အလမ်းကောင်းတွေကိုလက်မလွတ်တင်တယ်လို့စစ်ပွဲတွေနဲ့တွေးထွက်တာယုံမှုတွေကိုအဆုံးသတ်နိုင်မဲ့နောက်ဆုံးခြေလှမ်းတွေကိုလမ်းနိုင်တဲ့အခိုက်အတန့်ကိုရောက်နေပြီလို့လည်းပြောဆိုခဲ့တာပါ။ဆီးရီးယားမှာအပြစ်ခတ်ရဆေးရေးကြေညာခဲ့တဲ့သတင်း၃ပါးလောက်အတွင်းမှာတော့တိုက်ခိုက်မှုတွေလည်းတဖြည်းဖြည်းလျော့နေလာပါတယ်။ဒါပေမဲ့လည်းဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနာမာဆက်ရှိနေသမျှငြိမ်းချမ်းရေးဟာရေရှည်ခံနိုင်မှာမဟုတ်ဘူးလို့လည်းဝန်ကြီးကယ်ရီကတတိပေးခဲ့တာပါ။ဆီးရီးယားကပထမဆုံးပြန်ရုပ်သိမ်းခဲ့တဲ့တပ်တွေရုရှားကိုမနေ့တုန်းကပြန်ရောက်လာချိန်မှာတော့အကြီးအကျယ်ကြိုဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလနောက်ပိုင်းမှာစတင်ခဲ့တဲ့ရုရှားနိုင်ငံရဲ့စစ်ဆင်ရေးတွေဟာကြီးမားချက်ပြင်းမြောက်သွားပြီဆိုပြီးရုရှားသမ္မတကတပ်တွေပြန်ရုပ်ဖို့တင်းလာနေကြပဲရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်ရှင
် View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ไซโดมีเตอร์32 kHz 9323ไซโดมีเตอร์51 kHz 5885สนิทตนูนี่มาไซไลมีเตอร์190 kHz 1505รู้เนี่ยว่าทุ่นลืนปีนี่ว่ะครับเนี่ย
พี่อเมริกันตันญามาไวซีซั่นเนี่ยบอดูเนี่ยญาเป็ดตะเรนนี่ကိုဆက်လက်ကြီးညာနေပါတယ်ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကရွေးချယ်ခဲ့တဲ့ဦးထင်ကျော်ကိုသမ္မတသစ်ဖြစ်လွှတ်တော်ကတင်မြှောက်လိုက်တဲ့ပေါ်တမတော်ကာကွယ်ရေးဦးစီးချုပ်ယုံကကြိုဆိုလိုက်တယ်လို့နိုင်ငံတကာအသံဝိုင်းကဝန်တာကုံယူကြောင်းပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်။လက်ရှိသမ္မတဦးသိန်းစိန်ကကြိုဆိုကြောင်းပြောဆိုပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲထုတ်ပြန်လိုက်တဲ့ကာကွယ်ရေးဦးစီးချုပ်ယုံကြေညာချက်ထဲမှာတော့သမ္မတသစ်ဦးထင်ကျော်ကိုရွေးချယ်တင်မြှောက်လိုက်တဲ့အတွက်ဝန်တာကုံယူကြောင်းနဲ့တင်ငင်ရေးစီးလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်လိုကြောင်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းဆက်စုနှစ်တွေအတွင်းအယက်သားဆက်စစ်သမ္မတတစ်တူထွက်ပေါ်လာမှဖြစ်တဲ့အတွက်ဝန်တာကုံယူကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ခြေလှမ်းတည်တရဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့အင်ဂျီရိုအမျိုးသားလွန်ကျွန်ရေးလက်ထောက်ချန်ပေးဘန်ရူ့စ်ကလည်းတွတ်တက်လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းသမ္မတတစ်တူရွေးချယ်လိုက်တဲ့ပေါ်ကြိုဆိုလိုက်တယ်လို့မြန်မာနိုင်ငံပြည်ဝင်ပြောင်းလဲရေးမှာကြီးမားတဲ့အောင်မြင်မှုတရဖြစ်နေလေ။အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာချီးကျူးသွားပါတယ်။ရန်ကုန်မြို့မှာရှိတဲ့ပြင်သစ်တန်ရုံးကလည်းချီးကျူးကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးမှာမှတ်တိုင်တစ်ခုဖြစ်နေလေ။ပြင်သစ်နိုင်ငံခြားရေးနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးရှောင်မတ်အာရော့ကကြေညာချက်မှာပြောဆိုသွားပါတယ်။မြန်မာနိုင်ငံလည်းအပါအဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတွေကအင်ဒိုနီးရှား၊မလေးရှား၊ကမ္ဘောဒီးယားတို့အပြင်မြန်မာနိုင်ငံရဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းချီးကျူးကုန်ယူကြောင်းပြောဆိုခဲ့ကြတာပါ။သမ္မတရွေးချယ်ခဲ့တဲ့မနေ့တုန်းကတော့အိန္ဒိယ၊တရုတ်၊အိန္ဒိယနိုင်ငံတွေကမကဂျပန်၊ဩစတြေးလျ၊ဗြိတိန်နိုင်ငံတွေကလည်းကြိုဆိုကြောင်းကြေညာချက်တွေအသေးစိတ်ထုတ်ပြန်ခဲ့ကြပါတယ်။
Belgium နိုင်ငံ Brussels မြို့စင်ကြေပုံးတစ်ခုကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်အကြမ်းဖက်သမားတွေအဖြစ်တန်တရာရှိသူနောက်နှစ်ဦးလွတ်နေဆဲဖြစ်တယ်လို့ Federal အစိုးရရှင်တွေကပြောပါရယ်။အင်္ဂါနေ့စီးနင်းဝင်ရောက်မှုအတွင်းသေဆုံးသွားတဲ့အကြမ်းဖက်သမားအဖြစ်တန်တရာရှိသူတဦးကတော့1980ခုနှစ်ဖွာ Algeria နိုင်ငံသားဖြစ်ပြီးသူဟာလှည့်ရမှုတစ်ကြိမ်ထက်မကလုပ်ခဲ့ဖူးတဲ့မတန်းရှိသူဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရယ်။ Belgium နဲ့ပြင်သစ်နိုင်ငံပူးတွဲလှုပ်ဆောင်တဲ့လှုပ်ရှားမှုအတွင်း Forest င်ချေဖုံးရက်ွက်ကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကဝင်ရောက်ရှာဖွေရမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးဘယ်လ်ဂျီယမ်ရဲ့အရာရှိ၃ဦးနဲ့ပြင်သစ်ရဲ့အရာရှိ၁ဦးလည်းဒဏ်ရာရခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကတိုက်ခန်းကိုဝင်ရောက်စီးနှင်ရှာဖွေချိန်မှာ AK-47 မောင်းပြန်ရိုင်ဖယ်တွေနဲ့လူနှစ်ယောက်ကပစ်ခတ်တာကိုခံခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လောလောဆယ်လူနှစ်ယောက်ကိုဖမ်းမိထားပြီးတော့တယောက်ကကြေတော့ကြိုးရတဲ့အတွက်ဘရက်ဆဲလ်မြို့အနီးကစေယုံမှာတင်ထားရတယ်လို့လည်းရဲကဆိုပါတယ်။ဒီလိုနှစ်ယောက်နဲ့အင်္ဂါနေ့ကပြစ်ခတ်သူတွေကြားဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းနေတယ်လို့လည်းဆိုပါတယ်။တိုက်ခန်းတွင်ဆက်လက်ရှာဖွေရမှာ AK-47 မောင်းပြန်ရိုင်ဖယ်တနတ်တလက် IS စစ်သွေးကြွအလံတစ်ခုနဲ့ Jihad ဘာသာရေးစစ်ပွဲဆင်နွှဲဖို့တိုက်တွန်းရေးသားထားတဲ့အစွန်းရောက် Islamic ဝါဒဖြန့်စာအုပ်တအုပ်ကိုလည်းတွေ့ခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခန်းအပြင်ဘက်မှာတော့ AK-47 မောင်းပြန်ရိုင်ဖယ်နက်လက်နဲ့အသေးကံပုံခွဲရမှာတုံးဖို့ဖြစ်နိုင်မုံရတဲ့အနက်ရောင်အင်ဂျင်တစ်ထည့်ကိုလည်းတွေ့ခဲ့ရတာပါ။တင်တဲ့နိုင်ငံပါရီမြို့တော်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ13ရက်နေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်စပ်ပြီးအခုနိုင်နေမှုတွေကိုရဲတပ်ဖွဲ့ကလှုံ့ဆော်နေတာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံနောက်မြောက်ဘက်မှာလူပြည့်လိုက်ပါလာတဲ့ဘတ်စကားတစ်စင်းမှဘုံတလုံးပေါက်ခွဲခဲ့တဲ့အတွက်လူ15ယောက်ထက်မနည်းသေဆုံးပြီးအနည်းဆုံး30လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိခိုက်သေဆုံးသူအများစုဟာအစိုးရဝန်ထမ်းတွေဖြစ်တယ်လို့လည်းဘုံပေါက်ခွဲမှုဖြစ်ပွားခဲ့တဲ့ပဲရှွာမြို့ကဒေသခံအာဏာပိုင်တွေကပြောပါတယ်။ရဲတပ်ဖွဲ့ရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအရဘတ်စကားပေါ်မှာထိုင်ကုန်တလုံးအောင်မှာပေါက်ခွဲပစ္စည်းတွေကိုဖွက်ထားပြီးချိန်ခက်ကြိယာတက်ဆင်ထားတာတွေ့ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပေါက်ခွဲမှုပြင်းထန်လွန်းတဲ့အတွက်ဘတ်စကားတစ်စင်းလုံးပျက်စီးသွားတာကိုလည်းရုံမြင့်တန်ကြားမှာတွေ့ကြရပါတယ်။တက်ခဲမှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးမရှိသေးပေမဲ့လည်းအာဏာပိုင်တွေကတော့ပါကစ္စတန်တာလီဘန်တွေရဲ့လက်ချက်ဖြစ်နိုင်တယ်လို့တန်တရားရှိနေကြတာပါ။ပက်ရှဝါမျိုးအနီးရှက်တာမျိုးကတရားရုံးဝင်းတစ်ခုမှာပြီးခဲ့တဲ့သတင်းပတ်တဲ့ဖြစ်ပွားခဲ့တဲ့အသေးခံဘုံခွဲတက်ခဲမှုကိုတော့သူတို့စီစဉ်ခဲ့တာဖြစ်တဲ့အကြောင်းပါကစ္စတန်တာလီဘန်အဖွဲ့ကကြေညာခဲ့တာပါ။အရင်တစ်ပတ်ဒီတက်ခဲမှုမှာတော့လူ18ယောက်သေဆုံးပြီး36ယောက်ထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်
။နိုင်ဂျီးရီးယားနိုင်ငံမီဒူဂရီမြို့အပြင်ဖက်စင်ချေပုံရက်ွက်ကပလီတခုမှာအသေးကံပုံခွဲသူ2ဦးပုံခွဲတက်ခဲ့တာကြောင့်လူ22ယောက်ထက်မနည်းသေဆုံးပြီးတော့18ယောက်ဒဏ်ရာရသွားခဲ့ပါတယ်။ပုံခွဲတက်ခဲ့သူတွေဟာအမျိုးသားအုပ်ဝတ်စားတွေနဲ့အမျိုးသားတွေဖြစ်ဟန်ဆောင်ထားတဲ့အမျိုးသမီးတွေဖြစ်တယ်လို့မျက်မြင်တွေကဆိုပါတယ်။ဥမာရာရီဒေသပလီထဲကိုပုတ်ထုံးနေမနဲ့အစောပိုင်းမှာအမျိုးသမီးတစ်ယောက်ဝင်လာပြီးပုံခွဲတက်ခဲ့ချိန်မှာပလီထဲကထွက်ပြေးလာတဲ့လူတွေကိုကျန်တဲ့အမျိုးသမီးတစ်ယောက်ကပလီအပြင်ဖက်ကနေပုံခွဲတက်ခဲ့လာဖြစ်တယ်လို့ဆိုပါတယ်ရှင်။
ထိုက်တန်ရောက်တဲ့တင်တွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးကြတာပါအခုတော့တင်ဆောင်ပါတို့ရဲ့အလက်ပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကအစိုးရဝန်ကြီးဌာနစီရင်ကြေညာဖို့ရှိတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်မနေ့ပြန်မတ်လ18ရက်နေ့မှာအစိုးရဝန်ကြီးဌာနစီရင်ကိုကြေညာဖို့ရှိပြီးတော့အရင်ကထက်ဝန်ကြီးဌာနတွေကိုရှော့ချသွားဖို့ရှိတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပြောဆိုလိုက်ပါတယ်လာမယ့်တည်င်းပါတဲ့အတွင်းအစိုးရအဖွဲ့အစည်းစီရင်တွေကိုလည်းထုတ်ပြန်သွားဖို့ရှိတယ်လို့လည်း NLD ပြောရေးဆိုခွင့်ရှိသူကပြောပါတယ်ပြည်စုံကိုတော့ကိုအောင်အောင်ကတင်ပြထားပါတယ်ရှင
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေကိုမတ်လ13ရက်နေ့နဲ့14ရက်နေ့တွေမှာရွေးချယ်ခဲ့ပြီးနောက်အစိုးရအဖွဲ့နောက်ဒီအဖွဲ့မှာပါဝင်မဲ့သူစီရင်ကိုကြေညာဖို့ရှိတယ်လို့ NLD ပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကအခုလိုပြောပါတယ
်ကျွန်တော်တို့လက်ပြန်ကဒီဘော့ဝန်ကြီးဌာနဘယ်နှခုရှိမယ်ဝင်ကြီးရေအတွက်ဥယျာဉ်ဘလောက်ရှိမယ်ဆိုတာတော့လွတ်တော်မှာတင်ဆွေးနွေးပါလိမ့်မယ်။ဟုတ်ကဲ့မယ်။နည်းနည်းကြတော့ကြေညာမှာပါ
။နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံထားတဲ့ကနေတင်ပြလာတဲ့ပြည်ထောင်စုအစိုးရဝင်ကြီးဌာနအရေးအတွက်နဲ့ပြည်ထောင်စုဝင်ကြီးဥယျာဉ်ကိုပြည်ထောင်စုလွတ်တော်နာရီကကမနေ့ဖတ်မှာလွတ်တော်ကိုတင်ပြအတည်ပြုမှာပါ။ဒါအပြင်လာမယ့်သတင်းပတ်အတွင်းမှာအစိုးရအဖွဲ့ဝင်ကြီးစီးနေကိုကြေညာသွားဖို့ရှိနေပြီးတော့ဝင်ကြီးဌာနတချို့ကိုပေါင်းစည်းသွားမယ်လို့လည်းဒေါက်တာဇော်မြင့်မောင်ကပြောပါရယ်။
24 25လောက်ပဲဆက်နိုင်ပါလိမ့်မယ်နောက်တစ်ပတ်ပြန်မှာပေါ့ဗျာပေါင်းလို့ရတယ်ဆက်မှု1တို့ဆက်မှု2တို့ရှိနေတာဟုတ်ကဲ့အဲ့ဒါတွေပေါင်းလို့ရတာတွေပေါင်းမှာပေါ့ဗျာနော်ဥပမာလေးဆက်နေဆွမ်းရင်ပေါင်းလို့ရတယ်အရင်တော့လည်းဒီလိုပဲရှိခဲ့တာဟုတ်အဲ့လိုပေါင်းလို့ရတဲ့ဝန်ကြီးဌာနတွေပေါင်းမှာပေါ့ဒီရွက်ချက်ကတော့ဘာလဲဆိုတော့အစိုးရရဲ့အသုံးစရိတ်ကိုရှော့ချချက်နဲ့တင်းငယ်တဲ့အစိုးရ small government ပေါ့ဗျာအဲ့တော့ small government ဆိုတော့ government spending နဲ့ရှော့ချသွားမှာပေါ့အဓိကကတော့ကျွန်တော်တို့ဟို deficit budget ဖြစ်နေတဲ့ပေါ့ government spending ကိုရှော့ချချင်တာဒီရွက်ချက်နဲ့ကိုရှော့တာပေါ့
အခုလိုဝန်ကြီးဌာနတွေကိုတက်နိုင်သမျှစူးစီးပြီးအရေးအတွက်ရှော့ချလိုက်တာဟာရေရှည်အလားလာကောင်းပေမဲ့တတိနဲ့ချင်းကက်ဆောင်ရွက်ဖို့လိုတယ်လို့နိုင်ငံရေးလှစ်လာသုံးသက်သူဒေါက်တာခင်မောင်ညိုကပြောပါတယ
်။အဲဒီကတော့သူရှော့ချလို့ကောင်းတယ်ပေါ့။ဒါပေမဲ့ကျော်ရင်ချက်ချင်းလုပ်ရရင်နည်းနည်းလေးခက်မှဖြစ်နေ။အဲဆိုရင်ဟို system upset ဖြစ်ဝင်တယ်လူတွေလည်းခက်တော့အဲ့ဒါကိုဖြည်းဖြည်းချင်းရှော့ချမယ်ကောင်းတယ်။6လတန်းတစ်နှစ်တန်းတစ်နှစ်လောက်ရှော့ချမယ်ကောင်းတယ်။ဟိုလုပ်နိုင်တဲ့လူကတော့ကောင်းတယ်ပေါ့။တချို့ပညာရှင်အများစုကတော့သူတို့ပြင်ရတော့ပဲသူတို့တတ်တယ်လေဒီဆက်ကိုသိကျွမ်းကျင်ကျွမ်းကျင်နိုင်ငံကြီးကနိုင်ငံကြီးကနည်းနည်းလေးတကယ်တည်းအစီအစဉ်နားလည်ဆိုပြီး ရှင်းတော့ပေါ့ကောင်းတော့နော
်လွန်ခဲ့တဲ့နှစ်ပေါင်း50ကျော်အတွင်းမြန်မာနိုင်ငံအုပ်ချုပ်ရေးရန်နေရာစနစ်မှာယိုယွင်းမှုတွေရှိခဲ့တာကြောင့်လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခြေအနေတွေပြန်လည်တက်မှတ်လာအောင်စနစ်တကျနဲ့လှုပ်ဆောင်သွားဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုထောက်ပြပါရတယ
်။အဲဒီဥစ္စာကဟိုကနော်လို့ပေါ့နော်ခန့်မဲ့ဝင်ကြီးတွေရဲ့အဲပြီးတော့မှနောက်ဒီလူတွေရဲ့အရေးရှင်းတွေရဲ့အဲပြီးတော့မှနောက်အနေရီကချမှတ်မဲ့မူဝါဒပေါ့နော်မူဝါဒကလည်းအရေးကြီးတယ်မူဝါဒကဥမာကနော်တော့သိချဆိုတာအာဂရိလိုက်ချမှုပါ냐ပေါ့နော်အာဂရိလိုက်ချမှုဟိုသိချတွေကိုကင်တွယ်လဲစီမှာလဲဟိုနည်းနည်းစနစ်ကြဖို့လဲလိုတယ်မလို့ဖို့လဲလိုတယ်မြင်သာဖို့လဲလိုတယ်အဲဒါမျိုးပေါ့နော်အများကြီးသူတို့ policy ကောင်းကောင်းနဲ့ချရလိမ့်မယ်အဲ့ဒီပုံမှာမူတည်ပြီးတော့မှဟိုပြောလို့ရမှာပါတကယ်အမေရိကတာဝန်ယူလိုက်လို့ကျွန်တော်ဒီမှာဟိုရုပ်ချီးပြောင်းလဲသွားတယ်ပါ냐ဒီလိုကတော့လည်းမဖြစ်နိုင်သေးပါဘူးဒါပေမဲ့ပြေးကြတာတစ်ခုကတော့ဒီ50ကျော်အတွင်းဒီတိုင်းပြည်ကိုဒီဒီအုပ်ချုပ်မင်းလုံးခဲ့တဲ့ဒီဆရာနာရှင်တွေစစ်ဘုရားဟောင်းတွေကြီးအများစုကဒီတိုင်းပြည်အကျိုးဆိုတာတစ်ခုကိုကျိုးစည်းဝါးတွေကဒီမှာအရန်ပုံများခဲ့တယ်လေအဲ့ဒါအနေနဲ့ဆိုရင်တော့ဒီရဲ့ချက်ဒီဥပဒေချက်တွေကတော့လောကကွာခြားသွားမယ်ဆိုတော့ဒီအရေးခေအချင်းတွေအားလုံးထက်တော့ပါမားတော့ဒါတော့ဒီကြောက်ပြောနိုင်ပါတယ
်ပြည်သူလွတ်တော်မှာမတ်လ17ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကနေဥထင်ကျော်ကိုဒုသမရအဖြစ်ရွေးချယ်ခဲ့ပြီးပြည်အောင်စုလွတ်တော်သမရရွေးချယ်စည်းရုံးအဖွဲ့ကနေသမရလောင်းအဖြစ်မတ်လ14ရက်နေ့ကမဲခွဲအတည်ပြုပေးခဲ့တာဖြစ်ပါတယ်အနည်း50ကျော်အတွင်းမြမသမိုင်းမှာပထမဆုံးအယက်သားသမရအဖြစ်မှတ်တမ်းတင်ရမယ်အသက်80အရွယ်ဥထင်ကျော်ဟာမကြာမီပေါ်ပေါက်လာမယ့်အစိုးရအဖွဲ့ကိုဥဆောင်မှုပေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
မင်းရဲ့ပြည်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဝန်ကြီးဌာနစီရင်ကြေညာဖို့ရှိတဲ့အကြောင်းကိုကိုအောင်စုစည်းတင်ပြခဲ့တာပါအခုတော့ရွှေထရီဂန်ဒေတာကမူရစ်စေဝါထုတ်လုပ်မှုတိုးမြင့်လာတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံပါဝင်တဲ့ရွှေထရီဂန်ဒေတာရဲ့မူရစ်စေဝါထုတ်လုပ်မှုကတိုးလာနေပြီးနောက်ထပ်တိုးလာဖို့လည်းအလားအလာတွေရှိနေတယ်လို့ကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်ရွှေထရီဂန်ဒေတာမှာအစိုးရတွေဘက်ကလုံခြုံရေးကင်းလက်စောင့်ကြည့်မှုတွေတိုးမြင့်ပြီးထိထိရောက်လုပ်ဖို့လည်းကုလသမဂ္ဂကတိုက်တွန်းထားပါတယ်မဲခေါင်မြင့်ချောင်းတခြားလုံခြုံရေးနဲ့မူရစ်ကုန်ကူးမှုတိုက်ဖျက်ရေးအတွက်မြန်မာအစိုးရတဲ့အတွက်စိန်ခေါ်မှုတစ်ခုလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ် Writers သတင်းကိုအခြေခံပြီးတော့မတ်သိင်္ကြီးထိုက်ကတင်ပြထားပါတယ်ရှင
်တရုတ်နိုင်ငံမှာမြစ်ဖြားခံပြီးအရှိတောင်အာရှနိုင်ငံတချို့ကိုဖြတ်တန်းစီးဆင်းတဲ့မဲခေါင်မြစ်ကမိုင်ပေါင်း 2,900 ကျော်ရှည်လျားပါတယ်မူရင်စေဝါထုတ်လုပ်မှုတရားမဝင်ကုန်ကူးမှုတွေပြန့်နှံ့ဖြစ်ပွားနေတဲ့ရွှေတရီကန်ဒေသကိုလည်းဖြတ်တန်းတဲ့မဲခေါင်မြစ်ချောင်းတွင်မှာတရားမဝင်ကုန်ကူးမှုတွေကိုထိန်းချုပ်နိုင်ဖို့အနာပိုင်တွေဘက်ကလုံခြုံရေးကင်းလက်မှုတွေတိုးမြင့်ဖို့နဲ့ထိတိယောက်ယောက်လှုပ်ဖို့ကုလသမဂ္ဂကတိုက်တွန်းနေတာဖြစ်ပါတယ်။မြန်မာလာအိုနဲ့ထိုင်းနိုင်ငံသုံးနိုင်ငံနဲ့ဆက်ရွှေတရီကန်ဒေတာမှာအဓိကဖြစ်ပွားနေတဲ့တရားမဝင်မူရစေဝါကုန်ကူးမှုတွေကိုအခြေခံပြီးရာဇဝတ်ဂိုင်းကြီးတွေလည်းပေါ်ပေါက်လာစေတယ်လို့တရုတ်အမျိုးသားမူရစေဝါတိုက်ဖျက်ရေးကော်မရှင်ရဲ့ဒုတိယအတွင်းရေးမှူးချုပ်ဘိုးချုပ်ကြီးဝမ်စင်ဂျွန်းကအခုလိုပြောပါတယ်
The main threat along the river within this region.
ဒီတာရင်းကမြေကြောင်းတစ်လျှောက်အဓိကချင်းချောင်းမှုအများစုဟာဥရိမဲ့မွေးစေဝါကုန်သွယ်မှုလုပ်ငန်းတွေကိုအခြေခံပြီးဖြစ်ပွားနေတာပါ။တရားမဝင်မွေးကုန်သွယ်မှုလုပ်ငန်းတွေကြောင့်ပဲလူကုန်ကူးမှုတွေ၊မွေးမဲခွာချမှုတွေ၊တရားမဝင်တောင်းထရေးဆန်ကုန်သွယ်မှုတွေလို့တခြားရာဇဝတ်ဂိုင်းမျိုးစုံလည်းပေါ်ပေါက်လာတာဖြစ်ပါတယ်
။မြန်မာလာအိုနဲ့ထိုင်းသုံးနိုင်ငံနဲ့ဆက်ရွှေတရီကန်ဒေသရဲ့မွေးကုန်ကူးမှုကဒေါ်လာတန်း 3,100 ကျော်မယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာအဖွဲ့ UNODC ကခန့်မှန်းထားပါတယ်။မဲခေါင်မြစ်တကျော်ကင်းလက်စောင့်ကြည့်ဖို့လာအိုနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေကိုတရုတ်ဘက်ကကင်းလက်ရေရင်တွေထောက်ပံ့ထားပေမဲ့ဓာတ်ဆီမရှိလို့ကင်းမလည်နိုင်တဲ့အခြေအနေမျိုးကလည်းရှိနေတာပါ။မဲခေါင်မြစ်ကြောင်းတစ်လျှောက်ကနိုင်ငံတွေမြစ်ကြောင်းတစ်လျှောက်ကင်းလက်စောင့်ကြည့်မှုကိုအရှိန်မြှင့်လှုံ့ဆော်ဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်။ကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာအဖွဲ့ UNODC ရဲ့အာရှပစိဖိတ်ရေးရာအကြီးအကဲဂျယ်ရမီဒေါက်ကလက်ကတော့အခုလိုပြောပါတယ
် So I think it's fair to say they've had some impact have they had a lot clearly not a lot
ကင်းလက်စောင့်ကြည့်မှုကတိတ်မရှိပါဘူးဒါကြောင့်မလို့အကျဉ်းကြီးများများနဲ့ထိထိရောက်ရောက်ကင်းလက်စောင့်ကြည့်နိုင်ဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်အကျိုးသက်ရောက်မှုတချို့ရှိတယ်လို့ပြောလို့တော့ရပါတယ်အများကြီးရှိသလားဆိုရင်တော့မရှိဘူးလို့ပဲရှင်းရှင်းပြောရမှာပဲမွေးစေဝါထုတ်လုပ်မှုကမြန်မာနေစေနောက်ထပ်လည်းအလားအလာတွေရှိနေပါတယ်မွေးစေဝါထုတ်လုပ်မှုကလည်းတိုးတက်လာနေတယ်လို့ကျွန်တော်တို့ပြောဆိုထားတာပ
ါတရားမဝင်မူရစ်ကုန်ကူးမှုတိုက်ဖျက်ရေးမှာအသာစီးရရှိလိုတဲ့ဆန္ဒရှိတယ်ဆိုရင်တော့မဲခေါင်မြစ်ချောင်းတစ်လျှောက်ကနိုင်ငံတွေအနေနဲ့ထောက်လန်းရေးအချက်အလက်တွေကိုအချင်းချင်းဖလှယ်ချဖို့လည်းလိုအပ်တယ်လို့ UNODC ရဲ့အာရှပစိဖိတ်ရေးရာအကြီးအကဲကတိုက်တွန်းပါတယ်ရွှေသရီကန်ဒေတာမြန်မာဘက်ချမ်းကထုတ်လုပ်တဲ့မူရစေဝအများစုကတရုတ်ဘက်ကိုအဓိကသွားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်အတွင်း တရုတ်နိုင်ငံတွင်သိမ်းဆည်းရမိတဲ့မက်သဖက်တမင်မှုရဲ့စေဝါ 36.5 ဒံမှာအများစုကမြန်မာနိုင်ငံကဖြစ်တယ်လို့ UNODC ကပြောပါတယ်။အရှေ့နဲ့ရှေ့တောင်အာရှဒေသတွင်ထိုင်းခေါ်ရာဘမြန်မာလိုစိတ်ကြွယူသွစေဝါလို့ခေါ်တဲ့မက်သဖက်တမင်စီးပြားထုတ်လုပ်မှုက2013ခုနှစ်ကတန်း250ကိုကျော်ခဲ့ပါတယ်။ဒီပမာဏက2008ခုနှစ်ကစလို့9နှစ်တာကာလအတွင်းရှစ်ဆမြင့်တက်လာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့နှစ်ကရာဘနဲ့ ICE မူရစေဝါတွေဖမ်းဆီးရမိမှုစံချိန်ချိုးမြင့်တက်ခဲ့တာကြောင့်လူဦးရေတန်း90ကျော်ရှိတဲ့မြန်မာပြည်သူတွေကြားမူရစေဝါသုံးစွဲမှုအပေါ်ကြွန့်ကျင်သူတွေကသတိပေးထားပါတယ်။မူရစေဝါထုတ်လုပ်မှုသုံးစွဲမှုတွေကအသစ်တက်လာမဲ့သမရဦးထင်ကျော်အစိုးရအတွက်လဲစိန်ခေါ်မှုတစ်ခုအဖြစ်ရင်ဆိုင်လာရမယ်လို့ကြံ့ကျင်သူတွေကပြောဆိုကြပါတယ်ရှင်
။မြန်မာနိုင်ငံပါဝင်တဲ့ရွှေထရီဂန်ဒေတာကမူရစေဝါထုတ်လုပ်မှုတိုးမြင့်လာတဲ့အကြောင်းကိုမတ်တရင်ထိုက်ကတင်ပြခဲ့တာပါရှင်။အခုတခါဒီလူတက်မှုနဲ့ဖန်ဆီးခံထားတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်အကြောင်းကိုတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံကရဲအရာရှိတူကိုတပ်ဖြတ်မှုနဲ့ထိုင်းမြန်မာနယ်စပ်မဲလဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်၄ဦးကိုထိုင်းအာဏာပိုင်တွေကလူတက်မှုနဲ့အင်္ဂါနေ့ညကဖမ်းဆီးခဲ့ပါတယ်။အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မတ်အေးအေးမကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မဲလဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဒုက္ခသည်၄ဦးဟာမြန်မာပြည်နယ်စပ်ဘက်ကစိတ်တွေကိုထိုင်းနိုင်ငံဘက်ကိုတဲဆောင်လာရင်ထိုင်းနိုင်ငံဘက်ချမ်းမှာစစ်သေးမင်းမြတ်နဲ့ရဲရာရှိတဦးနဲ့အချင်းများရာကနေလူတက်မှုဖြစ်ပွားခဲ့တာပါသူတို့တွေဟာလူတက်မှုကျူးလွန်ကြောင်းတပ်တွေတွေနဲ့တွေ့ရှိခဲ့ရတာဖြစ်လို့လူတက်မှုနဲ့ဖမ်းဆီးသွားတာကိုအတည်ပြုနိုင်ကြောင်းကရင်ဒုက္ခသည်ကော်မတီရဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါတယ
်တင်းအရာဆိုလို့ကြည့်ရင်ကျွန်တော်တို့က၄ယောက်ဖမ်းခံထိတယ်လို့ကြားတယ်နော်မင်းလာဒုက္ခတွေလို့တော့ကျွန်တော်တို့ confirm လို့တော့ရတယ်။ဘာလို့သက်စီထောက်ထားနေလဲ။ဟိုတဖမ်းမိတဲ့အတွက်ကြောင့်သူတို့လည်းညင်းလို့ဟိုအခွင့်အရေးမရှိဘူးလို့တော့သိရတယ်နော်
။ဗုဒ္ဓဘုနေမှာတော့တပ်ဖြတ်မှုကျူးလွန်တဲ့နေရာကိုဒုက္ခတွေ၄ဦးကိုခေါ်ဆောင်လာခဲ့ပြီးပြစ်မှုကျူးလွန်ခဲ့တဲ့တရုတ်ပြတဲ့ပုံစံကိုလှုပ်ဆောင်ခိုင်းခဲ့တယ်လို့ထိုင်းတရားစီရင်ရေးနဲ့အရေးယူဆောင်ရွက်ခဲ့တယ်လို့လည်းဆက်ပြောပြပါတယ်
။သူတို့ထိုင်းရဲ့ဟုတ်တယ် legal system အရာပဲသွားတယ်အဲ့တော့ကျွန်တော်တို့နေနေဘာမှဟိုစားပတ်သက်မှုမရှိတော့ဘူးပေါ့နော်ထိုင်းရဲ့ထိုင်းရဲ့ code လို့ပဲသူတို့သွားတယ်ညာဆိုသူတို့ဒီနေ့ re-enact ကြံလောက်တယ်လေထိုင်းရဲ့ဟိုစား procedure တန်းပေါ်နေနော်ကင်မရာပင်ရမှာစတယ်ပါလေညာလည်းပေါ့ re-enact ကြံလောက်တယ်လို့တော့ကြားတယ
်ဒုက္ခဆိုစခန်းနေချုပ်လို့ရှိရင်ကီလိုမီတာ၄ကီလို၅ကီလိုပဲဝေးမယ်လို့ခန့်မှန်းလို့ရတယ
်ကျွလွန်သူတွေဟာအသက်18နှစ်အရွယ်ကနေအသက်20ကျော်အရွယ်လူရွယ်တွေဖြစ်ကြပြီးစခန်းပြင်ပကိုထွက်ပြီးအလုပ်လုပ်ကင်နေကြသူများဖြစ်ကြပါတယ်2013ခုနှစ်ကနေစတင်ပြီးဒုက္ခသည်တွေရဲ့စားနပ်ရိက္ခာတွေရော့ကျလာတဲ့အတွက်ဒုက္ခသည်အတော်များများဟာအနီးအနားကိုထွက်ပြီးအလုပ်ရှာဖွေလာကြပါတယ်ဒါပေမဲ့လုံခြုံရေးကိုတင်းကျပ်စွာချထားတဲ့အတွက်အပြင်မှာအလုပ်ထွက်လုပ်ဖို့ကတော့တိတ်ပြီးတော့မလွယ်ကူလာပါဘူးဒုက္ခသည်တွေဟာများသောအားဖြင့်စခန်းတွင်းမှာတရိတ်ဆန်နေမွေးမြူတာစိုက်ပျိုးရေးတွေကိုလှုပ်ဆောင်ပြီးစားဝတ်နေရေးကိုဖြည့်ရှင်းတာတွေကိုလှုပ်ဆောင်တာတွေရှိသလိုအနီးနားတစ်ဝိုက်ကထိုင်းနိုင်ငံသားတွေရဲ့စိုက်ခင်းတွေမှာနေစားလုပ်ပြီးစားဝတ်နေရေးကိုဖြည့်ရှင်းတာတွေကိုလည်းလှုပ်ဆောင်လေးရှိပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်တသိန်းခွဲခန့်ခိုးလုံနေထိုင်နေကြပါတယ်။ဒီထဲမှာကရင်ဒုက္ခသည်စခန်း၇ခုရှိပြီးမဲလဒုက္ခသည်စခန်းကတော့ထိုင်းမြန်မာနယ်စပ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးဒုက္ခသည်၄000ကျော်ခိုးလုံနေထိုင်နေပါတယ်ရှင
်။မေလာဒုက္ခသည်စခန်းမှာနေထိုင်တဲ့ဒုက္ခသည်၄ဦးလူတက်မှုနဲ့ဖမ်းဆီးခံရတဲ့အကြောင်းကိုမအေးအေးမကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းကိုနှားဆင်ရပါမယ်။ကိုရင်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်။ England Premier League အမပေးဘောလုံးပွဲတွေမှာတော့တန်းဆင်းစုံတဲ့ကိုရောက်နေတဲ့ Newcastle United အသင်းဟာSteve McLaren ကိုနီးပြကနေထုတ်လိုက်ပြီးတော့သူ့နေရာမှာ Real နီးပြဟောင်း Rafael Benitez ကိုခန့်လိုက်ပါတယ်။ Benitez ကတော့သူဟာအရင်ကလည်းအသင်းတစ်သင်းကိုတမ်းမဆင်းရအောင်လုပ်ပေးခဲ့တဲ့အတွေ့အကြုံရှိပြီး Real အသင်းကိုဖလားတွေရအောင်လုပ်ရတာနဲ့အခုလိုခြေစွမ်းမပြနိုင်တဲ့အသင်းတစ်သင်းကိုတမ်းမဆင်းရအောင်လုပ်ရတာဟာအတူတူပဲလို့ပထမဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောလိုက်ပါတယ်
။ It's more or less the same. So obviously
အနေနဲ့အများတော့အတူတူပါပဲ။တချို့ကတော့မတူဘူးလို့ပြောကြနေတယ်။ပွဲတစ်ပွဲကိုဘယ်လိုချင်းကပ်ဖို့လူမလဲဆိုတဲ့နေရာမှာတော့အတူတူပဲတည်တည်ငြိမ်ငြိမ်ဖြစ်ရမယ်လေလာကဲခတ်ရမယ်လူတိုင်းအစွမ်းကုန်ကစားလာအောင်လုပ်ရမယ် ဒါကြောင့်ချင်းကတ်တဲ့အပိုင်းကအတူတူဖြစ်ပြီးကျွန်တော်တို့မှာကစားသမားကောင်းတွေရှိရဲဆိုတာကျွန်တော်သိပါတယ်။အဲ့ဒီကစားသမားကောင်းတွေကိုယုံကြည်မှုရှိအောင်လုပ်ပေးပြီးအဲ့ဒီကနေညာနှုံးပြေးရဖို့မျှော်လင့်တယ်။ပရိသတ်တွေကကျွန်တော်တို့နောက်မှာအားပေးနေတော့ကျွန်တော်တို့အနေနဲ့ပွဲတိုင်းမှာအစွမ်းကုန်ကစားဖို့လိုပါတယ်
။ Premier League ကလီဗာပူးနဲ့ Chelsea အသင်းတွေကိုဥရောပပွဲတွေအထိဆူပလာတွေရအောင်လုပ်ပေးခဲ့တဲ့ Benitez အနေနဲ့ Newcastle အသင်းကို Premier League ကနေတန်မဆင်းရအောင်လုပ်ပေးနိုင်မလားဆိုတာကတော့လာမယ့်အမှတ်ပေးပွဲကုပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်ဗျာ။ပရီးမီးယားလိဂ်ဘောလုံးပွဲတွေဘက်ကနေပြင်သစ်ဘက်ကိုကြည့်မယ်ဆိုရင်တော့ Real Madrid အသင်းမှာကစားနေတဲ့ပြင်သစ်တိုက်စမှု Karim Benzema အနေနဲ့လာမယ့် Euro 2016ဥရောပဖလားဘောလုံးပွဲတွေမှာပြန်ကစားနိုင်မှာဖြစ်ပါတယ်။ပြင်သစ်အသင်းကအသင်းပေါ်ဘယ်ဘွေးနာကိုလိန်ဆက်ဆန်တဲ့ဗီဒီယိုနဲ့ချင်းချောက်အကြက်ကင်ခဲ့တယ်လို့တန်ကြားရှိတာကြောင့် Benzema ကိုနှွန်မာကတဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့ပြင်သစ်အသင်းကနေပယ်ထားတာပါ။ပြင်သစ်ယူကန်တရားရုံးကသူ့ကိုဥပဒေကြောင်းအရကန့်သတ်ထားတာတချို့ကိုပြန်ရုပ်သိမ်းလိုက်တဲ့အတွက်လာမယ့်ဂျွန်လာကြရင်ပြင်သစ်မှာကျင်းပမယ့် Euro 2016ဘောလုံးပွဲမှာလက်ရွေးစင်အသင်းနဲ့အတူပြန်ကစားခွင့်ရမှာဖြစ်ပါတယ်။ဘင်ဇီးမားကလည်းသူ့အနေနဲ့ဘာမှအမားမလုပ်ဘူးလို့ညင်းဆိုထားပါတယ်။အခုလိုဆုံးဖြတ်တာဟာဘင်ဇီးမားမှာအပြစ်မရှိဘူးဆိုတာကိုပြသတဲ့ပထမအခြေခံဖြစ်တယ်လို့လည်းသူ့ရဲ့ရှင်းနေဖြစ်တဲ့ Sylvain Goumier ကလည်းပြောလိုက်ပါတယ်ခင်ဗျာ။ဘောလုံးနိုင်ငံကကဘာကျော်ကန်ဝင်ဘောလုံးသမားကြီးပီလီဟာကဘာဖလားရွှေတိတ်စုတွေအပါဝဲအမတ်တရပစ္စည်းတွေကိုလေလံတင်ရောင်းချဖို့ပြင်ဆင်နေပါတယ်လေလံတင်မဲ့အထဲမှာဘရာဇီးလ်ဆင်းနဲ့တူရခဲ့တဲ့ကဘာဖလားရွှေတိတ်3ခုနဲ့အတူဂျူရီမေးစုဖလားကြီးအပါဝဲအမတ်တရပစ္စည်း2000ကျော်ပါဝင်ပြီးတော့အဲ့ဒီကနေဒေါ်လာ1,000,000လောက်ရနိုင်ချေရှိတယ်လို့လေလံဆွဲတဲ့သူတွေကကြာသပတေးနေ့ကပြောပါတယ်လေလံတင်ရောင်းချမဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးပီလီပြောတာကတော့
E é uma relíquia que vai ficar para o resto da vida, sem dúvida nenhuma. É uma coisa imortal. E eu fico feliz de poder ser.
DBC တွေအမွေအနှစ်တွေကအမြဲတမ်းတင်ထားလို့ရပါတယ်။ဒါတွေကိုအမတ်တရတင်ထားနိုင်တဲ့အတွက်ရောဒီလိုအောင်မြင်မှုတွေရယူနိုင်ခဲ့တဲ့အတွက်ရောကျွန်တော်အယံဝမ်းသာပါတယ်။အခုလိုကြမ်းကြမ်းမှမှနဲ့ကျွန်တော်ရဲ့အားကစားသမားဘဝအကြောင်းကိုပြောပြခွင့်ရနိုင်တဲ့အတွက်လည်းဖရဲသခင်ကိုကျေးဇူးတင်ပါတယ်
။ဒေလန်တင်ရောင်းချမဲ့အထက်မှာထိတ်ဆုံးမှရှိတာကတော့ Jules Rimet ကမ္ဘာဖလားစုကြီးပါ1980ကမ္ဘာဖလားမှာပီလီကဘရာဇီးလ်အသင်းကိုကမ္ဘာဖလား3ချိန်ရအောင်ဦးဆောင်ပေးခဲ့တဲ့အတွက် FIFA ကနေအဲ့ဒီကမ္ဘာဖလားစုကြီးကိုပီလီအတွက်တည်ထောင်လုပ်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီကမ္ဘာဖလားစုကိုရောင်းမဲ့ဆိုရင်ဒေါ်လာ4သိန်းကနေ6သိန်းကျားရနိုင်ပြီးတော့ဒီထက်လည်းပိုရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဂျူရီမေးဖလားကိုသူရတာနဲ့ပတ်သက်ပြီးပီလီပြောတာကတော
့ "Olha, é uma alegria muito grande para mim poder falar sobre o troféu Júlio Rimet." ဒါ primero
Jules Rimet ဆူဖလားအကြောင်းပြောရတာကျွန်တော်တို့ရန်ကိုကျင်းနဲ့အားရစရာကောင်းပါတယ်။ဘာလို့လဲဆိုတော့ကဘာဖလားကိုကျွန်တော်၃ချိန်ရဘူးတာကြောင့်ဒီဆုကိုကျွန်တော်တယောက်တည်းအမြဲတမ်းအပိုင်ရလိုက်တာပါ
။ကဘာဖလားရွှေတိတ်၃ခုကလည်းဒေါ်လာ2သိန်းလောက်ရနိုင်ပြီးတော့သူ့ရဲ့ goal 1000မြောက်ကိုတွင်းခဲ့တဲ့ဘောလုံးကတော့ဒေါ်လာ40ကနေ6000လောက်ရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ပီလီဟာကစားသမားတန်တန်းတစ်လျှောက်မှာ1283ဂိုးတွင်းခဲ့ပြီးတော့ဘရာဇီးလ်အသင်းနဲ့တူ1958 60နှစ်နဲ့80ခုနှစ်တည်းမှာကမ္ဘာဖလား3ချိန်မူဆွဲခဲ့တာပါလေလံတင်ရောင်းချမဲ့ပစ္စည်းတွေကိုလန်ဒန်မြို့မှာဂျွန်လာ1ရက်နေ့ကနေစပြီးတော့လူထုကိုစတင်ပြသသွားမှာဖြစ်ပြီးတော့လေလံပွဲကိုတော့ဂျွန်လာ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာပြုလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ခဲ့ရတာပါရှင်ကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ပါတယ်။ VOA ကို Internet ကတနက်ကနေပြီးဝေဖန်အကြံပေးစာတွေပို့ပို့လို့တယ်။သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကို
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ည9နာရီကနေ10နာရီအထိထုတ်လွှင့်တဲ့အစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြန်မာအရေးသုံးသပ်ချက်တွေပြင
်ခက်ခဲရအများကြီးပဲကျွန်တော်တို့ဘာလို့မှမလုပ်တတ်တော့ရှေ့ကအကူတွေဆော့တာကိုကြည့်ပြီးတော့ပါနော်။အဲဒီ live ဆော့
မြန်မာတခွင်အစီအစဉ်မှာပြည်စုံကိုနားဆင်ရပါမယ်။အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့သမရရွေးချယ်ပွဲနဲ့ပြည်သူတို့ရဲ့ရင်ခုန်တန်းကူးစက်မြန်အုံနောက်အမေးရောင်ယောဂါကြောင့်ကလေးငယ်တွေတည်ဆုံမှုစစ်တွေမျိုးအခြေဆိုင် RIA သတင်းဌာနရဲ့ Editor နေအိမ်မှာပောက်ကွဲမှုဖြစ်ခဲ့တဲ့အကြောင်းစာတာတွေကိုနားဆင်ရမှာပါ။မအိမ်ခိုင်ဦးကရေးသားတင်ပြထားတာကိုဦးဆံမိုးဝေကအခုညင်တင်ဆက်ထားပါရရှင်။
ခုတစ်ပတ်မှာလူတိုင်းနှီးပါစိတ်ဝင်စားမှုအဖြစ်ဆုံးအကြောင်းအရာကတော့ဒုတိယသမရလောင်းနေနဲ့သမရရွေးချယ်တင်မြှောက်ပွဲပဲဖြစ်ပါတယ်။သမရရွေးပွဲသတင်းဟာပြည်ရင်းတုတ်သတင်းမီဒီယာဂျာနယ်တွေပေါ်မှာဒါမှမဟုတ်ပြည်ပအွန်လိုင်းစာဆောင်တွေရုပ်သံနဲ့ရေဒီယိုအစီအစဉ်တွေမှာနားဆင်ကြည့်ရှုခဲ့ရသလိုကမ္ဘာကျော်သတင်းစာကြီးတွေပေါ်မှာနေ့စဉ်ရက်ဆက်ဖတ်ရှုနေကြရပြီးမြန်မာနိုင်ငံသားတွေရဲ့လူမှုကွန်ရက်တွေပေါ်မှာဒီအကြောင်းအရာကိုပဲဆွေးနွေးဖလှယ်နေတာကိုတွေ့ကြရပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့သမရဖြစ်ရွေးခံမှုအတွက်အခြေခံဥပဒေကိုပြင်ဆင်မှုယာယီဆိုင်းငံ့မှုနှီးမျိုးစုံနဲ့စူးစမ်းခဲ့ပြီးနောက်ဆုံးချိန်ထိသမရလောင်းနေရဲ့အမိစင်းကိုတိုးတိုးတိတ်တိတ်ဖုံးထားတဲ့အတွက်လူတွေသိချင်စိတ်ကပိုးပြီးတော့များခဲ့ပါတယ်။နောက်ဆုံးချိန်ရောက်မှ NLD ကတင်တဲ့သမရလောင်းနှစ်ဦးဟာဒေါအောင်ဆန်းစုကြည်ရဲ့ငယ်ပေါင်းမိတ်ဆွေယုံကြည်စစ်ချရသူဦးထင်ကျော်နဲ့ချင်းတိုင်သာ Henry Bantiu တို့ဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်။ဦးထင်ကျော်ကတော့ကြိုတင်တစ်ပြေးနေသူဖြစ်ပေမဲ့ဒုတိယတယောက်ကမမျှော်လင့်မဲ့ချင်းမျိုးသားတယောက်ဖြစ်နေတဲ့အတွက်လူမှုကွန်ရက်တွေပေါ်မှာဝေဖန်ပြောဆိုမှတ်ချက်ပေးတဲ့နေထောက်ခံတဲ့နေပါဆူညံခဲ့ပါလေ။ဒါပြင်တပ်မတော်သားလွှတ်တော်ကိုစလေဒီဘက်ကတင်ခဲ့တဲ့ဒုတိယတံတားလောင်းကလည်းဘယ်သူမှထင်မထားတဲ့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်သဘောထားတင်းမာသူဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေဖြစ်နေပါလေ။ဦးမြင့်ဆွေရဲ့တမက်ဟာနိုင်ငံသားခံယူထားတယ်ဆိုတာနဲ့ချင်းမျိုးသား Henry Bantiu ကလည်းနိုင်ငံရခြားမှာတွားရောက်နေထိုင်ခဲ့ဘူးသူဖြစ်တဲ့ဆိုတဲ့ဝေဖန်တာနေထွက်ပေါ်ခဲ့တာပါ။ဒါပေမဲ့ CCA အဖွဲ့က၃ရောက်စလုံးကိုရှင်းလင်းနေဆိုပြီးတော့ကြေညာခဲ့ပြီးမဲပေးရွေးချယ်ခဲ့ရမှာတော့ဦးထင်ကျော်ကမဲ360နဲ့အနိုင်ရခဲ့ပြီးတမရအဖြစ်ရွေးချယ်ခံခဲ့ရပါတယ်။နှစ်ပေါင်း50ကျော်အတွင်းအယက်သားတမရစစ်စစ်တဦးကိုကိုယ်တိုင်ရွေးချယ်ခွင့်ရတဲ့အတွက်စိတ်ခံစားချက်နဲ့မျှော်လင့်ထားချက်တွေကိုအိမ်မဲမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်အမတ်ဒေါ်တန်တာကအခုလိုသူ့အမြင်ကိုပြောပြပါတယ်။
အဲ့ဒီကြိုးဝင်တာလေကိုရွေးချယ်ခန္ဒီတာကပြည်သူတွေကိုလည်းကျေးဇူးတင်တယ်သူတို့ရွေးပေးလိုက်လို့ကိုဒီနေရာရောက်လာတယ်ဒီနေရာရောက်လာပြီးကိုရက်သားသမားတယောက်ကိုဒါကိုရွေးချယ်တယ်ခဲ့ပါတယ်အဲ့ဒီကုန်းမင်းကုန်းတွေဝန်ထမ်းဝန်တာညော်ရင်လာကတော့ဟိုအရှင်တော်ကကျော်တော်များသမားတယောက်အနေနဲ့ပြီးတန့်လုပ်ခွင့်တွေကိုရှိရှိနေဒါမှမဟုတ်စစ်တော်ရင်နဲ့ပူပေါင်းမှုရောက်ဆောင်မှုတွေအားနည်းတာကိုတွေ့ရတယ်ဆိုတော့အခုနောက်ရက်သားသမားမှာတော့စစ်တော်နဲ့ပူပေါင်းမယ်ဒီလူတွေရဲ့အတန်ဒီလူတွေအမှုရှေ့ရှုမဲ့တမားတယောက်ဖြစ်နိုင်တယ်လို့ယုံလို့ယုံကြည်တယ်။ဒါကိုမျော်လင့်ဆုံးအရာလဲဖြစ်တယ်။နောက်ဟိုအရသာတမားဖြစ်တဲ့အတွက်ကြောင့်ဒီလူတွေနဲ့ပုံပြီးမြည်လက်နိုင်တယ်လို့လည်းထင်တယ်။
ရတလောကာလမှာ2008ဖွဲ့စည်းပုံအခြေခံဥပဒေတိုင်းဆက်လက်တွန်းနေဦးမှာဖြစ်ကြောင်းနဲ့တမရဟာအုတ်ချုပ်ရေးတာဝန်ပိုင်းလှုပ်ဆောင်မှုအစီအစဉ်နေရှိပြီးဥပဒေရေးရာကိစ္စတွေကိုတော့လွှတ်တော်ရဲ့တာဝန်ဖြစ်တယ်လို့ဒေါ်တန်နာကဆက်ပြီးတော့ပြောပါတယ်။
ကောင်းရှိတဲ့ဥပဒေချင်းဥပဒေမှာပါတဲ့တမရတရားတွေအခုနိုင်ငံတော်အကြီးအကဲတရားကြက်တဲ့ကုမ္ပဏီရှိမယ်။အဲ့ဒီထဲမှာပါဝင်တဲ့အရာတွေအားလုံးကကြည့်မယ်ဆိုရင်ကုလသမဂ္ဂဆိုရင်မကြအောင်ကြီးဌာနတွေဝန်ကြီးချုပ်တွေဝန်ကြီးတွေရေးမယ်ဒါတို့ပြုံးနိုင်လို့ရှိတယ်။ဒါကြတော့ဒါခုအချိန်မှာကောင်းရှိတဲ့ဥပဒေချင်းဥပဒေတိုင်းနဲ့တွားအောင်ပါပဲ။ကြောက်ကူဟိုပြန်ဖြည့်ဆွတ်ခြင်းဖြည့်ဆွတ်ထုတ်ပေးခြင်းဖြည့်ဆွတ်ဒီစနာဘလူဝေ ရှိရင်များရှိတဲ့ဒီလိုချင်အုပ်ဒီတိုင်းမတော်အောင်မှာဖြစ်တဲ့တော့ကြမကြဘူးဆိုလို့ရှိရင်ဒီကြည့်ဘူးဒီလိုမျိုးဒါတောင်းလို့ဒီရွေးချယ်ပါရှိတယ်။အဲ့ဒါတချို့အကိုရေးလို့ဒီလေးရေးလို့ဆက်လက်ကြုံရလို့မျိုးဆိုရင်တမောပိုင်းကနေရှင်းရမှာရှိတယ်။အာတိပုံစံတိုင်းမဲ့တော့ပါပဲ။ရှေ့ဆက်ပြီးဥပဒေပြုတင်တာဥပဒေတွေပြောင်းလဲတာကလည်းလွတ်တော်ရဲ့အလုပ်ပဲ
။နောက်တစ်ခါလူခွင့်ရေးတက်ကြွလှုပ်ရှားသူဒေါ်ဝေဝေနုကလည်းသမရနဲ့အရတအစိုးရပေါ်သူမရဲ့မျှော်လင့်ထားချက်တွေသူမရဲ့အမြင်တွေကိုအခုလိုပြောပြပါတယ
်ပထမဆုံးအနေနဲ့ပြောချင်တာကအရတသမရဆိုပေမဲ့သမရမှာဒီအထွေထွေပိုင်းဆိုင်ရာအခွင့်အာဏာအားလုံးဟိုရှိမှာမဟုတ်ဘူးပေါ့နော်မဖြစ်လို့လဲဆိုတော့ဒီတချို့သောဝန်ကြီးဌာနတွေကိုစစ်တပ်ကနေပြောတဲ့အထွေထွေကဖြစ်တဲ့အတွက်ကြောင့်ပို့လို့သူကကြောက်လို့နေတာမျှော်လင့်တယ်လဲဆိုတော့အဓိကနိုင်ငံရေးအဖြေရှာရဲ့အပိုင်းဒီမှာပြိပခဒေသတွေမှာနိုင်ငံရေးအဖြေရှာမှုတွေနောက်တစ်ခါလူခွေချိုးဖောက်မှုတွေကိုဟိုဒါဆပ်ပြောင်းလဲလာအောင်တိုးတက်ပျော့ပါလာအောင်ဟောပုံပြီးလိမ့်မယ်လို့ပြောလင့်နေပေါ့နော်အဲ့ဒါမျိုးဒီဖြစ်စေချင်ပါတယ်ဟုတ်ကဲ့
နောက်ထပ်တင်ပြလိုတာကတော့အခုရဲ့ပိုင်းကလေးငယ်တချို့ကူးဆက်မြန်တဲ့အုံနောက်အမေးရောင်ယောဂဖြစ်ပွားလို့တည်ဆုံးရတဲ့သတင်းတွေဖြစ်ပြီးကလေးမိပါတွေအနေနဲ့စိုးရိမ်မှုတွေဖြစ်နေကြပါတယ်ဒီတစ်ပတ်ထဲမှာပဲရခိုင်သတင်းဌာန RIA ရဲ့ editor နေအိမ်မှာပောက်ကွဲမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းအစရှိတာတွေဟာမီဒီယာတွေစိတ်ဝင်စားခဲ့ကြတဲ့သတင်းတွေဖြစ်ခဲ့ပါတယ်။ဒါ့အပြင်အဲ့ဒီလိုပောက်ကွဲမှုမဖြစ်ခင်လူမှုကွန်ရက်မီဒီယာတွေဘောကနေချင်းချောက်ပြောဆိုတာတွေရှိခဲ့တယ်ဆိုတာကိုလည်းတင်ပြရင်းညှိကုံးချုပ်လိုက်ရပါတယ်။
မြန်မာမီဒီယာမြင်ကွင်းစီစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့လူပြောသူပြောများတဲ့ဒုသမတဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါဒုဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုဒုတိယသမတအဖြစ်တမတော်ဘက်ကရွေးချယ်ခဲ့တာဟာသစ္စာခန်နိုင်ငံရေးရဲ့သဘောတဘဝဖြစ်တယ်လို့ပါမောက်ကဒေးဗစ်စတိုင်ဘတ်ကသုံးသပ်ပါတယ်ဝါယီနိုင်ငံရေးသမားကြီးဦးတူဝေကတော့ရှစ်ဆက်လှုပ်ဆောင်လာတဲ့လောက်ရတွေကိုစောင့်ကြည့်ပြီးမှဝေဖန်သင့်တယ်လို့ပြောဆိုပါရတယ်။အမေရိကန်ပညာရှင်ဂုံဒူးဆောင်ပါမောက်ကဒေးဗစ်စတန်ဘာဦးတူဝေတို့နဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်။ဆောက်တူဝေခင်ဗျာပထမအဆုံးမေးချင်တာကဆောက်တူဝေဟာမြန်မာနိုင်ငံမှာဒီမိုကရေစီခင်မာလဲနိုင်ငံရေးသမားတယောက်ဖြစ်ရည်ခဲ့တဲ့ဒီမိုကရေစီကြာဆုံးတာကိုအကျုံတွေ့ခဲ့ရတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဖြစ်ထွန်းလာတဲ့ကိစ္စဟာဆုံးရှုံးသွားခဲ့တဲ့ဒီမိုကရေစီပြန်လဲဆန့်သစ်လာပြီလို့ယူဆပါသလားဆရာဘယ်လောက်ထိဆန့်သစ်လာပါလဲအပြေးပါဆန့်သစ်လာသလားတဝက်တစ်ပြက်လားဆရာရဲ့အမြင်ကိုအကျဉ်းချုပ်ပြီးပထမဆုံးပြောပါခင်ဗျာ
ကျွန်တော်ကဒီမိုကရေစီခေတ်ကိုလည်းလည်းမြည်ပြီးတော့အခုလည်းပဲအဲဒီမိုကရေစီတခေတ်ကိုထပ်ပြီးတော့ရောက်လာတယ်ဆိုတော့အင်မတန်ဝန်တာစရာကောင်းတဲ့အချိန်ခါပေါ့ဗျာနော်အပြေးကဝန်တာနိုင်အောင်လက်ရှိဖြစ်ပေါ်လာတဲ့ဟိုဒီမိုကရေစီအစိုးရဆိုတော့နော်အစိုးရတစ်ကလေးပဲအားကျိုးမှန်တက်နေတကယ်ပဲစူးစမ်းပြီးမယ်ဆိုရင်တော့ဖြစ်ရင်ကျွန်တော်တို့မြို့မနဲ့ဒီမိုကရေစီထွန်းအောင်လုပ်ရမှာတို့ဖဲတွဲပြည်ထောင်စုကြီးတည်ဆောက်ရမှာတို့ကိုအောင်မြင်လုပ်နိုင်မှာပေါ့နော်
လူတော်တော်များများကတော့ဒီဟာတဲ့မျောလင်းထားရတာဖြစ်ပါတယ်ဆရာလည်းပူစီမှာပါဒါပေမဲ့ဆရာဦးသူရတချင်ကပြောခဲ့တယ်စစ်တပ်ဟာနောက်ဆုတ်နေတယ်ရွေးကောက်ပွဲမတိုင်ခင်ကကျွန်တော်ဖြစ်မှဆွေးနွေးပွဲမှာတပ်မှုကောင်တို့မြည်တယ်တပ်မှုကောင်တွေဟာနောက်ဆုတ်တဲ့နေရာမှာတက်မပြတ်သွားအောင်ကမောက်ကမောက်ဖြစ်အောင်ထင်းထင်းထင်းထင်းဆိုးရတာဖြစ်တယ်အဲ့လိုဆုတ်နေရလို့ဆရာသုံးသပ်ခဲ့ပါတယ်နော
်
ဒါပေမဲ့အခုရွေးကောက်ပွဲကျင်းပတဲ့အထီးကတော့အဲ့လိုယူဆရပါမယ်အခုရွေးကောက်ပွဲပြီးတဲ့အခါမှာကျတော့ဆက်ပြီးနောက်မဆုတ်တော့ပဲနဲ့နောက်ထပ်၅နှစ်ကိုသူတို့တက်နေမယ်ဒီနေရာမှာပဲဆိုတဲ့သဘောမျိုးသုံးသပ်ရင်ကောဖြစ်နိုင်မလားဆရာ
ဒီလိုခင်ဗျာအပြာလန်သဘောထားတွေရှိတာပဲနှစ်ဖက်လीနော်ကိုယ်တိုင်းပြည်ကြီးကိုတိဆောက်တော့မယ်ဆိုရင်ဖြစ်ရင်အဲတစ်ဖက်နဲ့ဆိုရင်နားလည်မှုကအဓိကလိုအပ်တယ်ဗျာနော်ကျွန်တော်ထင်တယ်အခုဟာကတော့အစပဲရှိသေးတယ်လीနော်အစရှိသေးတဲ့နေရာမှာအာဒီနားလည်မှုအပြည့်အဝတော့သိမရသေးဘူးလို့ထင်တယ်ဒါလည်းပဲနှစ်ဖက်ကပြင်းကျက်မှုရှိရှိနဲ့အဓိကမှုရှိရှိနဲ့ဆက်ပြီးတော့လုပ်မယ်ဆိုရင်တော့ဒါတိုင်းပြည်အတွက်လေဗျာနော်တိုင်းပြည်အတွက်ဆိုတော့တော့တမတော်ကလည်းပဲတိုင်းပြည်ကိုတိဆောက်ခြင်းတဲ့သဘောထားတွေရှိပါတယ်လို့ကျွန်တော်ကလည်းယုံကြည်ပါတယ်အဲ့တော့တို့လည်းပဲဒီမိုကရေစီရဲ့ပြည်ပါဖြစ်အောင်တော့အဲတဖြည်းဖြည်းသွားရိုက်မယ်ဒါပေမဲ့တခုတော့ရှိတာပေါ့ဗျာနားလည်မှုရှိရှိနဲ့အဲတို့လည်းတို့ဒီလိုဆောက်သွားမယ်ဆိုတာကိုယုံကြည်တယ်ဆိုတာကိုလည်းကိုယ်ကပြဖို့လိုတာပေါ့နော်အဲ့လို့ဆိုရင်တော့ဖြင့်အဲပြီးသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာ
ပြည်သူလူထုဘက်ကတော့ယုံကြည်ရဆိုရင်မျောလင့်ကြတာပေါ့ဆရာရဲ့ဒါပေမဲ့အခုလူတွေအဓိကထောက်ပြတာကတော့စတူးစီးဘွားပေါ့ နိုင်ငံရေးအကျိုးစီးပွားလည်းပါတယ်စီးပွားရေးအကျိုးစီးပွားလည်းပါတယ်သူတို့ယူထားတဲ့ဒီအကျိုးအမြတ်တွေကိုမစွန့်လွှတ်လိုတဲ့အတွက်ဆော့မပေးခြင်းတဲ့အတွက်ဆက်လက်ပြီးတော့ဆွဲကင်နေတဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဘယ်လိုသဘောပါလဲဒီစားဟုတ်က
ဲ့အဲ့ဒါကဒီလုံငန်းစဉ်အကုန်လုံးကိုချက်ချင်းပြီးသွားမယ်ဆိုတာတော့ပဲဟုတ်မလဲဗျာနော်ညှိနှိုင်းပြီးတော့ဆွေးနွေးပြီးတော့ဒါနားလည်မှုနဲ့လုပ်မယ်သွားရမှာပေါ့ပြီးခဲ့တဲ့အစိုးရဆိုတဲ့လည်းပဲအဲပြည်ပင်ကြောင်းနေမှုတွေသူဥတီလောက်တာပဲလေဒါပေမဲ့အစိုးရအဖွဲ့တစ်ဖွဲ့လုံးကနေပြီးတော့တခါလေအညီညွတ်ညွတ်နဲ့အဲတကယ်ပဲကျူးစားတာမဟုတ်မလဲဗျာကြွတ်နော်တကယ်လုတ်ချင်တဲ့လူလည်းရှိတယ်မလုတ်ချင်တဲ့လူလည်းရှိတယ်ပေါ့တူဒီ၎င်းမှာပဲဘယ်အဖွဲ့စည်းမှမဆိုအဲအဲ့ဒီဟာမျိုးလေးတွေကရှိတတ်တာပဲတမန်တော်မှာလည်းပဲဟိုသူတို့မှရှိနေတဲ့ကျိုးစည်းပွားကိုဟိုထိမ့်သိမ့်ကျင်တဲ့လူလည်းရှိအောင်မှာပေါ့ဒါလိုမဟုတ်ဘဲနဲ့တခါလေချက်ချင်းပဲများများစံစားမဲ့ဒီမိုကရေစီရအောင်လုပ်ပေးဖို့ဆိုတဲ့စိတ်ဓာတ်မျိုးတွေလည်းရှိမှာပေါ့နော်တူဒီ၎င်းမှာကျွန်တော်တို့အပြည်သူလူထုဘက်ကဆိုတော့ဗျာနိုင်ငံရေးပါတီတွေဘက်ကလည်းအဲဒီလိုသဘောမျိုးတွေရှိတာပါတကယ်အဲဟုတ်လားဒီတက်မလို့ယူတာတကယ်ပဲအဲဒီမိုကရေစီဆုတ်ပေးလိမ့်မလုပ်ပေးလိမ့်မယ်ဆိုတာကိုဟိုယုံကြည်ရှိတဲ့လူတွေရှိတာပေါ့မယုံကြည်ဘဲနဲ့အဲတန်လျာတွေရှိတဲ့လူတွေရှိမှာပေါ့ဆိုလိုချင်တာကတော့ဗျာအဲ့ဒီနှစ်ဖက်နားလည်မှုရအောင်လုပ်ပေးရမယ်သူတို့လည်းပဲအဲနားလည်မှုရှိရမယ်သူတို့နှစ်ဖက်နားလည်မှုအောင်နားလည်အောင်လည်းပဲအဲကျန်တဲ့ပြည်သူလူထုကနေပြီးတော့ဝိုင်းဝန်းကူညီပေးမယ်ဆိုရင်အဲခရယာကုဏတန်တရားတွေစိုးရင်သာတွေဟာအများများပြောက်သွားမှာပေါ့ဗျာနော
်နောက်တစ်ခုကအခုတက်မတော်ဘက်ကဒုတိယသမ္မတလောင်းအဖြစ်တွင်မြှောက်လိုက်တဲ့ပုဂ္ဂိုလ်အခုဆိုဒုတိယသမ္မတဖြစ်သွားပါပြီဒီပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့သူ့ကိုအဓိကရွေးရတာဒီလူကိုမှဘာကြောင့်ရွေးရသလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းလူတော်တော်များများကစဉ်းစားကြပါတယ်ပထမတစ်ခုကသူဟာဟိုဘိုးချုပ်မူကြီးအငိမ့်စားဦးသန်းရှင်နဲ့အင်တန်ရင်းနေတဲ့သူရဲ့အကျိုးစီးပွားကိုအဓိကကာကွယ်ပေးသူလို့သုံးသပ်ပါတယ်ဆိုတော့တက်မတော်ဆိုတာထဲအဲ့ဒီပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ထက်လာတယ်ဆိုတော့အပေါ်မှာလူတွေကသံသယပူပြီးတော့ကြည်လာကြတယ်ခင်ဗျာ
ဟုတ်ကဲ့အစ်ကိုလူတွေကပြောတာတော့ဒါပြီးခဲ့သောဘိုးချုပ်မူကြီးတန်းရွှေရဲ့လူယုံတော်ပေါ့နော်ဒီလိုဟာမျိုးတွေလူပြောကြတယ်တို့တော့ဒါတွေကသိပြီးတော့အရေးကြီးတယ်လို့ကျွန်တော်မထင်ဘူးကြာတကယ်လက်တွေမှာတိုင်းပြည်အတွက်သူဘယ်လောက်လုပ်တယ်လဲအဲအဲ့ဒါပေါ်မှာအဓိကရေးကြည့်ကြပါဘို့သူတော့ကျွန်တော်တို့နားလေလောက်ကတော့ဟိုသူကအရင်ကလည်းရောင်ချိုင်းရဲ့ဝင်ကြီးဖြစ်တဲ့နေရာမှာသူ့ရဲ့သမိုင်းပေါ့ဗျာနော်သူလှုပ်ခိုလှုပ်ခဲ့တာတွေဥစ္စာတွေကလည်းပဲအဲအများကြီးဝေဖန်ချက်တွေတော့အများကြီးရှိတယ်ဗျာနော်အများကြီးရှိတယ်ဆိုတာကတော့အဲ့လိုကိုကျိုးဘက်ကိုကြည်လွန်းနေဆိုတာမျိုးတွေရှိခဲ့ပါတယ်ပေါ့နော်အဲ့တော့အဲ့ဒါတွေကိုအခုစနစ်ကပြောင်းသွားပြီဆိုတော့အဲ့ဒါဒီကိုပြောင်းမှုသူလုံမလုံပေါ့အဲ့ဒါပေါ့အဓိကကတော့အဲ့ဒါပဲရှင်ပါတယ်အရင်တော့ကမှားတဲ့လူကလည်းပဲလူဆိုတာကတော့မှားတဲ့ခါရှိမယ်မှားတဲ့ခါရှိမယ်လေနော်အဲတမဲသားကြီးပဲအဲလူဆိုးလည်းမဟုတ်ဘူးအမဲသားကြီးပဲလူကောင်းမဟုတ်ဘူးလေနော်ဟုတ်ပြီအခုဆိုးအစ်စ်လိုပဲပေါ့အစ်စ်လူစ်တွေဟာတကယ်ပဲအဲဒီဒီမိုကရေစီလမ်းစဉ်ကိုလုံနိုင်မလုံနိုင်ဆိုတာလည်းစောင့်ကြည့်ရမှာပဲလေနော
်လူတွေသုံးသက်သူတွေကစဉ်းစားကြတာကတော့ဒီလိုပုဂ္ဂိုလ်ကိုထက်ထားလိုက်ရင်အဖြစ်အစ်စ်တက်လာတဲ့အစိုးရဟာအဂရိလိုက်စားမှုကင်းမဲ့တဲ့အစိုးရကောင်ဖြစ်ရေးဆိုတာသူတို့အဓိကကြိုးပမ်းနေကြပါတယ်ဆိုတော့ဒီကိစ္စပေါ်မှာအခုလိုပုဂ္ဂိုလ်တယောက်ကအကြီးကြီးရဲ့နေရာယူထားပြီးတော့စီးပွားရေးအဖြစ်အဂရိလိုက်စားမှုတန်တရားမကင်းရှင်းတဲ့လူတို့ရှိနေခြင်းအဖြစ်ဒီအစိုးရတစ်ဖွဲ့လုံးရဲ့ image နိုင်ငံတကာမှာရောပြည်တွင်းမှာရောရုပ်ပုံနှောက်ကိုထိခိုက်နိုင်တယ်လို့တွက်ကြတာပါခင်ဗျာ
ကျွန်တော်ပြောတဲ့အတိုင်းပေါ့ तू ကဒီအခုလိုကောင်းတဲ့စနစ်ကိုရောက်လာရင် तू လည်းအပြကောင်းတဲ့စနစ်ဘက်ကိုပြောင်းလာတာလည်းရှိမှာပေါ့နော်အတူတူတည်းနေမဟုတ်ဘူးလေ။ကြာတဲ့အစိုးရအဖွဲ့ဝင်တွေလည်းဘယ်လိုစိတ်ထားနေလဲဘယ်လိုလုပ်နေလဲဆိုတော့အခုမှအသက်ဆိုတော့ကျွန်တော်တို့ကသူတို့တိတ်ပြီးတော့အကဲခတ်လို့မရသေးဘူးလေနော်
။ဒီညမှာပမခဒေးဗစ်စတိုင်ဘတ်ကတော့မြန်မာနိုင်ငံရေးဟာစစ်စခန်းနိုင်ငံရေးစနစ်ဖြစ်နေတဲ့အတွက်မဆန်ဘူးလို့ဆိုပါတယ
်။ I have said for many many years that the really important issue in Myanmar politics is personal loyalty.
ကျွန်တော်နှစ်ပေါင်းများစွာကလေးကပြောလာခဲ့ပါတယ်မြန်မာနိုင်ငံရေးမှာအမှန်တကယ်အရေးကြီးတဲ့ကိစ္စတစ်ရပ်က personal loyalty ပုဂ္ဂိုလ်ရေးတစ္ဆာခံမှုဖြစ်ပါတယ်ဥမြင့်ဆွေဟာစစ်တပ်ရဲ့တစ္ဆာခံဆိုတာသိထင်ရှားပါတယ်သူက2017ခုနှစ်တုန်းကလည်းဒုတိယသမ္မတအဖြစ်စစ်တပ်ကရွေးခဲ့ပူပါတယ် NLD ဘက်ကလည်းဒေါအောင်ဆန်းစုကြည်ပေါ်တစ္ဆာရှိတဲ့လူကိုသမ္မတရွေးမယ်ဆိုတာပေါ်ပေါ်ထင်ထင်ပြောထားတာပါဆိုတော့တစ္ဆာခံမှုပြိပခ conflict of loyalty ဖြစ်နေပါတယ်စစ်တပ်ကသူတို့အတွက်အရေးကြီးတာတွေကိုဆက်ပြီးတော့ထိန်းချုပ်ထားခြင်းနဲ့စစ်တပ်ဟာလွတ်လွတ်လပ်လပ်ရပ်တည်ခြင်းနဲ့အယက်သားကြီးစိုးမှုအောက်မှာစစ်တပ်မနေခြင်းမူ NLD ကတော့စစ်တပ်ဆိုတာအယက်သားကြီးစိုးမှုအောက်မှာရှိရမယ်ဒါဟာကမ္ဘာပေါ်မှာဖြစ်ထွန်းနေတဲ့ခေတ်သစ်ပုံစံဖြစ်ပါတယ်တ
တကယ်တော့ပမဟခင်ဗျာသူတဲ့ပူပြီးတော့လူတွေလက်ခံနိုင်မဲ့သူနာမည်ကောင်းရှိတဲ့လူတွေဘိုလ်ချုပ်တွေဘိုလ်ချုပ်ဟောင်းတွေမြန်မာနိုင်ငံမှာအများကြီးရှိပါတယ်။ဘာကြောင့်သူ့ကိုပဲကွက်ပြီးရွေးတယ်လို့ထင်ပါသလဲ။လူတော်တော်များများကတော့ဒါဟာ NLD အစိုးရအလုပ်မဖြစ်အောင်ရွေးချက်စီစီထည့်ထားတာဖြစ်တယ်လို့တွက်ကြပါတယ်တချို့ကတော့
To me, if I'm guessing, and I'm guessing from a long distance away without knowing the person involved, I'm guessing
ကျွန်တော်ကတော့ဒီလူတွေကိုပုဂ္ဂိုလ်ရေးရမသိပဲခန့်မှန်းပြောတာပါ။စစ်တပ်ဟာဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးကိုကပြက်ကရက်လုပ်ဖို့ဆိုတာတဲ့စစ်တပ်အတွက်အထင်ကြီးပုဂ္ဂိုလ်တဦးဖြစ်တဲ့ဦးတန်းရွှေပေါ်တစ္ဆာရှိသူဖြစ်လို့ဦးမြင့်ဆွေကိုရွေးတာလို့ယူဆပါတယ်။ဦးတန်းရွှေကစစ်တပ်ကိုလွှမ်းမိုးခြင်းနဲ့ဆိုရင်လေဦးမြင့်ဆွေကိုအတုံးချနိုင်သေးတဲ့သဘောလည်းဖြစ်ပါတယ်
။နောက်တစ်ခါသူဟာအမေရိကန်အစိုးရထုတ်ပြန်ထားတဲ့ SDN list လို့ခေါ်တဲ့စည်းရင်းထဲမှာပါဝင်နေပါတယ်။အဲဒီတော့အမေရိကန်ကဒါကိုဘာလို့မလဲခင်ဗျာ
။ Well, when somebody becomes in that position, they often remove them. They removed a whole bunch of people who came here to
ဒီစင်ကိုရောက်သွားပြီဆိုရင်တော့သူ့ကိုဖယ်ရှားလိုက်မှာပါ။ဦးသိန်းစိန်ပါဝင်ဒီကိုရောက်လာခဲ့တဲ့သူအများပြားကိုလည်းဒီလိုပဲဖယ်ရှားပေးခဲ့တာပါ။စစ်ဘိုလ်ဒီပါဝင်မြန်မာပြည်ကဒီလိုဒဏ်ခတ်စည်းရင်းဝင်နေသူတွေအများကြီးရှိနေပါသေးတယ်။ဒါတွေကိုပယ်ဖျက်ခြင်းကွန်ကရစ်ရဲ့ဆုံးဖြတ်ချက်ကိုမလိုဘဲအစိုးရရဲ့သဘောနဲ့ပယ်ဖျက်ပြီလို့ရပါတယ်
။အဲ့လို့ဆိုရင်ဒီ SDN list ဆိုတာကြီးကတော့ politically motivated ဘောက်မြန်နိုင်ငံရေးရွေးချယ်နဲ့လှုပ်ရှားခြင်းသာဖြစ်တဲ့ဆိုတဲ့သဘောပေါ့
။ Of course I mean we had a politically motivated foreign policy which was regime
ဟုတ်တာပေါ့ကျွန်တော်တို့ရဲ့နိုင်ငံရေးဝါဒက political motivated foreign policy ပါအစိုးရတွေအပြောင်းလဲဖြစ်အောင်လုပ်တာပါဒီလူနဲ့ဘလို့ရှေ့ဆက်ခီးသွားမယ်ဆိုတာကိုတော့ဒေါအောင်ဆန်းစုကြည်စဉ်းစားရမှာဖြစ်ပါတယ
်ဆရာဦးသွေတက်မတော်ထဲမှာငင်းစားတက်မတော်အရာရှိဟောင်းတွေထဲမှာသုတက်သင့်တော်မဲ့လူလူတို့ရဲ့ကြီးညိုရေးစားမှုကိုရယူနိုင်တဲ့လူတွေအများကြီးရှိတယ်လို့သိရပါတယ်။ဘာကြောင့်သူတို့မှရွေးတယ်လဲဆိုတာဟုတ်ကဲ့အဲ့ဒါကိုကြည့်လိုက်တော့တက်မတော်ဒီဘင်းလင်းအခုလက်ရှိတက်မတော်အကြီးအကဲဒီဘင်းလင်းဟိုအငင်းစားပုဂ္ဂိုလ်ရဲ့ဩဇာကမကင်းနိုင်သေးဘူးဆိုတာကိုလည်းတွေ့ကြပါတယ်ခင်ဗျာ။ဆရာတို့တွေ့ပါလား။
အဲ့ဒါကတော့ကျွန်တော်တို့လည်းအသေးချာတော့မပြောနိုင်ဘူးပေါ့ဗျာနော်။အော်ဒါပေမဲ့ဟိုဘုသူ့အကျိုးကျေးဇူးကိုဟိုစောင့်ရှောက်တယ်ဆိုတာတော့ဒါတော့ပြောလို့မရဘူးလေဗျာနော်သူကစောင့်ရှောက်ရှင်လက်စောင့်ရှောက်မှာပေါ့ကိုကြီးညိုလို့ရှိရင်တော့လည်းပဲဒါလုပ်မှာပေါ့တို့တော့ဘယ်လိုပဲစောင့်ရှောက်ဒီမိုကရေစီစနစ်ကြီးနဲ့စောင့်ရှောက်ရင်ဒါအကောင်းဆုံးမဟုတ်ဗျာဟုတ်လားဒီမိုကရေစီကိုတိဆောက်ပြီးတော့မှသူကဝန်စောင့်ရှောက်မယ်ဆိုရင်အားလုံးအတွက်လည်းကောင်းတာပေါ့မဟုတ်လားကျွန်တော်ထင်တာတော့ဒါကောင်းတယ်အပြောင်းလဲတွေကိုမေလိုက်နာလိမ့်မယ်လို့ဆိုတဲ့ယုံကြည်ချက်ထားမယ်ဆိုရင်and အကောင်းမြင်ရမှာပေါ့ကြာကျွန်တော်တို့ကတော့ကျွန်တော်တော့အကောင်းမြင်တာပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းကျွန်တော်ကတော့လည်းမကောင်းမြင်သလားမသိပါဘူးဆရာရေဒါပေမဲ့ကျွန်တော်စံစရာနဲ့မိတာပါတကယ်လို့များဒီလူရဲ့ဇိုက်ကိုဆရာမျှော်လင့်သလိုမပြုတ်ပြင်ဘူးမပြောင်းလဲဘူးဆိုရင်ပြန်ပြီးတော့ကုစားနိုင်တဲ့နီးရှိသလားခင်ဗျာဘယ်လိုကုစားမလဲခင်ဗျာ
အဲအဲ့ဒါကတော့ဒီလိုလေဟိုလူတယောက်တည်းနေတယ်မဟုတ်ဘူးအားလုံးကဝိုင်းပြီးတော့လှုပ်ရမှာပေါ့သူကဖွဲ့ဆိုတော့တမနာကြီးကကောင်းဆောင်ပြီးတော့ဒါကောင်းတဲ့လမ်းစဉ်ကိုလုပ်မယ်ဆိုရင်သူလည်းလိုက်လာမှာပေါ့သမဏရဲ့နော်ဩဇာအာဏာအောက်မှာဒါတိုင်းပြည်အတွက်သူလည်းကြိုးစားလာမှာပေါ့
ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့မြန်မာတခွင်အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်ကိုထက်အောင်ကစူးစီးတင်ပြထားပါတယ်ရှင်
ဆိုင်ကယ်မျိုးတို့လို့ခုနောက်ပိုင်းမှာတင်စားခေါ်ဝေခြင်းခံရတဲ့မန္တလေးမြို့မှာစက်ကျော်သက်အရွယ်လူငယ်အများစုကသူတို့ရဲ့အားလက်ချိန်တွေမှာအခုမြင်တွေ့ရတယ်လို့ပါပဲဆိုင်ကယ်စတန်လို့ခေါ်တဲ့ဆိုင်ကယ်ဘင်းကစားခြင်းကိုအုပ်စုလိုက်ဖွဲ့ပြီးတော့ကစားလေ့ရှိကြပါတယ
်။မိဘတွေကတော့ခုလိုဆိုင်ကယ်ဘင်းကစားတာကိုအားမပေးပေမဲ့လူငယ်တွေကတော့ဒီကစားနည်းကိုခုန်ခုန်မင်းမင်းနှစ်ချိုက်နေစေပါ။
မိဘရောတမုံတူပါဦးဒါကျွန်တော်တို့ဝါနာအရန်ပါလို့ပေါ့နော်ယူသွလို့ဆိုကျွန်တော်တို့စပြီးတော့ဆော့ခဲ့ရပါဟုတ်
ဆန်းစောစောကျမဘလို့ခက်ခဲနေတဲ့အဓိကရင်ဆန်းလဲ
အဲခက်ခဲရအများကြီးပဲကျွန်တော်တို့ဘာလို့မှမလုပ်တတ်တော့ရှေ့ကအကူတွေဆော့ရအောင်ကြည့်ပြီးတော့ပါနော်အဲတိုင်း live ဆော့ရင်းထဲကနေပြီးတော့ဖြည်းဖြည်းချင်းပဲရသွားကြတာပါနော်အဲ့လိုမျိုးပါပဲက
ျွန်တော်တို့ဆဆော့တော့ဆိုပါနော်ကျွန်တော်တို့ကမိဘတွေယုံကြည်အောင်ကျွန်တော်တို့ဘာမှမလုပ်နိုင်ပါဘူးပထမဆဆော့တဲ့အချိန်မှာအဲ့တော့ကျွန်တော်တို့နောက်ပိုင်းမှာတော့သူတို့အနေနဲ့ပါနော်စိုးရိမ်ပူပန်မှုမရှိလောက်ကျွန်တော်တို့ဆော့ပြနိုင်ပါတယ်အစားကျွန်တော်တို့စဆော့ရဲ့ချင်းရင်ဆိုင်တော့အခုချိန်မှာဆိုလို့ရှိရင်တော့เนาะကျွန်တော်တို့ကသူတို့ပေါ့ယုံကြည်မှုရှိအောင်ကျွန်တော်တို့အနေမဖြစ်ဘူးဆိုတော့ဆော့ပြနိုင်တယ်မိဘတွေကတော့ကျွန်တော်တို့လက်ခံလာပါတယ
်အသက်15နှစ်ကနေ25နှစ်အပိုင်းခြားလူငယ်အများစုကတော့ဝါသနာရဆိုင်ကယ်စတက်ကစားတက်ကြပါတယ်ဆော့တဲ့သူတော်တော်များများကတော့လူသွားလူလာကင်းရှင်းတဲ့နေရာတွေမှာဆော့တက်ကြတာပါ
ကျွန်တော်တို့အဓိကထားဆိုတာလူရှင်းတဲ့နေရာပေါ့နော်လမ်းလေကောင်းတဲ့နေရာအဓိကလူရှင်းတဲ့နေရာပဲကျွန်တော်တို့ရွေးပြီးဆိုတာများပါတယ်လမ်းပေါ်ထက်တာတော့ရှားတော့ရှားပါတယ်ဗျဟုတ
်ကျွန်တော်တို့အနေနဲ့မန်လေးမြို့ပေါ်မှာတော့အဲ့ဒါတော့ဆော့လို့မရပါဘူးကိုဘာလို့လဲဆိုတော့ကျွန်တော်တို့အခုဗျာဒီမှာလူရာရက်တာတွေကလည်းဆိုင်ကယ်နေဆိုတော့ပေါ့နော်ကျွန်တော်တို့ကအထင်မှားခံတယ်ဗျပြီးတော့ကျွန်တော်တို့ဆော့တာတွေလည်းအများကြီးနောက်ရက်တယ်လို့အဲ့လိုပေါ့နော်တတ်မှတ်ထားကြတယ်ဗျအဲ့တော့ကျွန်တော်တို့ကလူရှင်းတဲ့နေရာမျိုးမှာတော့မြို့ပြင်မှာမြို့မှာတော့ဆော့လို့ရပါတယ်ဗျ
ဆိုင်ကယ်ကိုနိုင်နိုင်နင်းနင်းနဲ့ရှေးဘင်းထောင်တလို့တက်တက်လက်လက်ကျွမ်းကျန်းကျင်ကျင်နဲ့လဲနောက်ဘင်းအလှပြတတ်ကြတဲ့ cycle stand ကစားတဲ့သူတွေကိုဘေးပဝင်ခြင်းကတော့အကောင်းမြင်လေးတိတ်မရှိကြပါဘူး။ဒါပေမဲ့လဲမန္တလေးမြို့မှာလွန်ခဲ့တဲ့3-4နှစ်ကထက်ဆိုင်တော့ဆိုင်ကယ်ဘင်းကစားတဲ့သူပိုပြီးများလာနေရပါ။လမ်းမတွေပေါ်မှာဆိုင်ကယ်ဘင်းကစားနေရာတွေကိုတွေ့ရင်တော့ရင်ထင်းရဲတွေရဲ့ဖန်ဆီးမှုတွေလည်းကြုံတွေ့ရတယ်လို့လူငယ်တွေကရှင်းပြင်ကြပါတယ်
။ခံရဦးပါလေဗျ။ခံရဦးပါကြီးကြီးမားမားဆိုတာတခါမကပါဘူး။ကျွန်တော်တို့အနေနဲ့တော့ဆော့တိုင်းဖန်ခံနေရပါပဲဒါပေမဲ့ကျွန်တော်တို့ကဘယ်လိုမျိုးဖန်ခံရလဲဆိုရင်တို့ကဟိုဘက်လန်ဒီဘက်လန်ပိတ်ဖန်နေဗျအဲ့ခါမှာကျွန်တော်တို့ကတော့အဖမ်းမခံနေတဲ့အတွက်ကျွန်တော်တို့ထိုးပေါက်ထွက်ပြေးပါဘောနော်ထိုးပေါက်ထွက်ပြေးတဲ့ခါမှာကျွန်တော်တို့ကတို့ဘောဟောရိုင်းဆိုင်တို့လည်းဖြင်းဖြစ်ခင်မှာပါဗျာအဲ့ဒါတွေကိုလည်းတို့ကမကြည့်ရပါအဲ့လိုမျိုးမကြည့်နိုင်ကြပါဘောနော်ရဲတရ
ဒါကြတော့ကျွန်တော်တို့ရန်ကားမှုပုံမှန်တက်ပြီးတော့ဖန်လို့ရပါတယ်အဲ့အကြောင်းမို့ဆိုပြီးကျွန်တော်တို့အဲ့လိုမျိုးဖန်စီရပါမစင်မချင်မောင်းနေမှုလည်းပါတာဘောနော်အဲ့ဒါကြီးပုံမှန်ကြီးတက်ပြီးတော့ကျွန်တော်တို့ဖန်တာပါဗျာ
ဟုတ်ချို့လူတွေကြတော့လေဒီဆိုင်ကဘင်းစားတဲ့သူတွေကိုမူယူပြီးလက်မတွေပေါ်မှာတောင်းချက်နေတဲ့သူတွေဝီးစေပါတုံးဆဲပြီးတော့ထင်ရဆိုင်နေတဲ့သူတွေလို့ရှုမြင်တက်ကြပြမှာတယ်ဆွဆဲမက်မက်ဆိုင်ကဘင်းစားတဲ့သူတွေကတော့အဲ့ဒီရှုမြင်ချက်တွေကိုညှင်းချက်ထုတ်ချင်ပါတယ်တဲ့
ကျွန်တော်တို့အနေနဲ့ဗျာဒီအောင်နည်းနည်းလေးပေါ့နော်အရက်သေးစားဆိုရင်တစ်စက်တစ်ခွက်ကစားပြီပေါ့နော်အဲ့လိုမျိုးတောက်ပြီးစော့မယ်ဆိုရင်ကိုအန်ဒီအရန်များပါတယ်ဗျာကျွန်တော်တို့ဒီအောင်စော့မယ်ဆိုရင်ပေါ့နော်လုံးဝကိုအဲ့လိုမျိုးမူယူစေပါအရက်သေးစားအဲ့လိုလူကိုထိုင်းမိုင်းစီရပစ္စည်းဘာမှမသုံးစလို့မရပါဘူးခင်ဗျကျွန်တော်တို့ဆော့မယ်ဆိုလို့ရှိရင်လည်းဆော့တဲ့လူအားလုံးကလည်းကျွန်တော်တို့အနေနဲ့ကျွန်တော်မျက်စိအမြင်မှာဆိုလို့ရှိရင်တော့နော်ကျွန်တော်ဒီလောက်ဆိုရင်တော့ဘယ်သူမှအတားမျိုးသုံးဆက်ပြီးဆော့ရမှာမရှိပါဘူးဗ
ျဘလို့ရဲ့ပြော့ပြော့ဘိန်းကစားသူအများစုကဆိုင်ကယ်ကိုပိုင်ပိုင်နိုင်နိုင်ကစားနိုင်တယ်ဆိုပေမဲ့လည်းတစ်ခါတရံမှာတော့အနေအချုံပြရသေးပါဒီကစားနည်းကိုမြင်ရတွေ့ရသူအများစုကတော့နှစ်ချိုက်အားပေးကြပေမဲ့လည်းဥကောင်းအကာအကွယ်တဲ့အုတ်ထုံမဆောင်တာတွေတခြားခန္ဓာကိုယ်အကာအကွယ်အသုံးမပြုတဲ့အပေါ်မှာတော့စိုးရိမ်မကင်ဖြစ်ကြပါရဲ့ဘင်းကစားရဲ့မတော်တဆထိခိုက်မှုတွေကြုံတွေ့ရပြီမလဲအသက်အန္တရာယ်ထိခိုက်အောင်ထိတော့မမြင်ဘူးလို့ cycle step ဘင်းကစားတဲ့သူတွေကဖွင့်ခါပါတယ်
။ဟုတ်ဖြစ်ကြပါတယ်တော်တင်ငွေချင်းနေတယ်မှာဆိုလည်းဖြစ်ကြတယ်အဲ့လိုခိုင်းမိရပါတယ်၆တိပါတယ်လက်တိပါတယ်ထိရတယ်တော်တော်များများရှိအသက်အန္တရာယ်ဆိုရင်ထိတော့မရှိခဲ့ပါဘူးတော့
ကျွန်တော်မေးလို့လည်းကြိုးရပြပါကြီးနောက်ပြန်ပေါ်နာရပါကြီးလည်းအကုန်လုံးဖြစ်ခဲ့ပြပါကြီးခုတော့ဒီလိုမျိုးနားသွားဖြစ်ထားတော့ချုပ်ထားတော့ကြတော့မစောဖြစ်ဘူးသိပြီးတော့ခုနောက်ပိုင်းမှာတငယ်ချင်းတွေကပြန်ဆော့ဆိုပြီးတော့ကျွန်တော်ပြန်ဆော့တာပါကြာ
အခုနောက်ပိုင်းမန္တလေးမြို့မှာခူးသွမ်းမှုတွေလူရက်မှုတွေကြာမကြာကြားလာရတာကြောင့်အချို့သူတွေကတော့ cycle stand ကစားတဲ့သူတွေကိုအပြစ်ပုတ်တဲ့ကြပါတယ်ဒါပေမဲ့လည်းဒီလူငယ်တွေကတော့ညီမတို့ရဲ့အခါကြီးရဲ့ချီပေးမှာပရာဟိတလုပ်တဲ့ကြပါတယ
်အော်ကျွန်တော်ဥပုံနေဆိုရင်ဒီလူ cycle ဆော့တဲ့ညီကိုလေးကြီးပဲအကုန်လုံးစုပြီးတော့ပရာဟိတလေးပေါ့အခုလုပ်ဖြစ်တယ်အခုဥပုံနေဆိုပထမဆိုရင်ပေါ့မနက်ပိုင်းဆိုရင်တော့ဘုန်းကြီးတွေဆွန်းလောင်းဖြစ်တယ်လူခါကြီးရဲ့ကြီးလူမျိုးဆိုလို့ရင်တော့ဟုတ်ပါမိဘမဲ့အကြောင်းတို့ဆွမ်းအနာမကြအကြောင်းတို့မှာတော့လူပြစ်ပါတယ်ခင်ဗျဒီတငယ်ချင်းလေးကြီးပဲ
โอเคတခြားဟိုလှုပ်ရှားမှုတွေရောဘာလို့ဖြစ်ကြလဲ
ခြားလှုပ်ရှားမှုတွေဆိုတော့ကျွန်တော်တို့ကအဓိကဒီလိုမျိုးလှုပ်ပြရဆိုတာကပေါ့ပေါ့အခုမန်လေးမှာဆိုလည်းတော်တော်များများပါတော့လူရဲမှုကြီးဖြစ်တယ်အဲ့လိုမျိုးဆွဲကျုပ်ဖြစ်တာဆိုင်ငယ်ခိုးရတယ်ပေါ့နော်ဒါတွေကလည်းကျွန်တော်တို့နဲ့ဆက်ဆက်နေရဆိုပြီးတော့လည်းရဲရဲတန်တရားရှိကြတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဆော့တာကတသက်ဒီလိုမျိုးဝါနာပါလို့ဆော့နေတာပေါ့နော်အဲ့လိုမျိုးလူရဲမှုတွေနဲ့ကြတော့ကျွန်တော်တို့မဆိုင်ဘူးဆိုတဲ့အကြောင်းလေးပေါ့နော်ကျွန်တော်ကလည်းဆိုင်ငယ်လေးဆော့တယ်ပရာဟိတအလုပ်လေးလည်းလုပ်တယ်ပေါ့နော်အဲ့အလေးလည်းကျွန်တော်တွဲပြဒါပါတွဲပြတာပါဟောပေါ့အချင်းလွဲမမှာဆိုလို့ပေါ့နော်ကျွန်တော်တို့ရန်ကားနေရမဟုတ်ပါဘူးဒီလိုမျိုးကုသိုလ်လုပ်တဲ့အလုပ်လေးလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြချင်ပါ
ဒီကစားချင်းကိုခုံမင်းတဲ့လူတွေအတွက်ဆိုင်ကယ်စတန်ကွင်းနေနဲ့နိုင်ငံတကာမှလို့ပြိုင်ပွဲတွေပြုလုပ်ပေးဖို့လူတွေကတောင်းဆိုနေကြပါတယ
်။ဒီမြန်မာနိုင်ငံမှာလည်းပေါ့နော်ဥမာကျွန်တော်ထိုင်းလူမျိုးအဲ့လိုမျိုးပြိုင်ပွဲလေးတွေပါလေလုပ်ပေးစီချင်ပါတယ်။ကုမ္ပဏီကနေပေါ့နော်ဆိုင်ကယ်ကုမ္ပဏီတွေကနေပေါ့အဲ့လိုမျိုးလေးလုပ်ပေးစီချင်တယ်ဗျ။လုံးမုံဆိုကျွန်တော်ကလည်းလမ်းပေါ်မှာပဲစောင့်နေကြရန်ကားလူပဲဖြစ်နေတယ်။သူကွင်းလေးပါလေးလည်းလုပ်ပေးရဆိုရင်တော့ကောင်းတော့ပါဗျာ။အဲ့ဆိုရင်တော့ကျွန်တော်တို့လည်းလမ်းပေါ်လည်းထွက်ဆရာအကြောင်းမရှိတော့ဘူးပေါ့နော်စီကံလေးနဲ့ပဲဆော့သွားလို့ရပါတယ်အ
ဓိကတော့ဆော့ကျင်တာကွင်းမယ်အဓိကကျွန်တော်တို့ထားကျင်တာကွင်းလို့ကျင်တာအဓိကတော့ဘာလို့ခုဆိုမှကွင်းမယ်ဆိုတော့လမ်းနေပေါ်မှာတက်ဆော့ရတယ်လမ်းနေပေါ်မှာဆော့ရတော့တချို့ကျတော့တိုက်မိခိုင်းမိရဖြစ်တာတော့မရှိဘူးဒါပေမဲ့တိုက်မိခိုင်းမိမှာတော့စိုးရိမ်တယ်သူတို့အဲ့လိုမျိုးလည်းမကောင်းဘူးတချို့ကျတော့လည်းဆော့တယ်လမ်းနေပေါ်မှာဒါပေမဲ့မဆော့နဲ့ပြောတယ်ဒါပေမဲ့နားထောင်တယ်သူတို့မဆော့ပါဘူးအဲ့နေရာတွေမှာကျွန်တော်တို့အခုလမ်းရှင်းတဲ့နေရာတွေမှာပဲလာဆော့တယ် တော်များများတော့လမ်းလျှောက်တဲ့ပုံမှာဘယ်သူ့မှမစော်ခိုင်းတာဘူးကျွန်တော်ကလမ်းရှင်းတဲ့ပုံပဲစော်ခိုင်းတာပဲစော်ခိုင်းတာပါဒီလောက်ပ
ါစင်ဂစ်တန်စီရာဟာအနေများတယ်လို့ဆိုပေမဲ့ဒီကစားနည်းကိုဆွဲမဲ့တတ်တဲ့သူတွေကတော့ဘလို့အကြောင်းရင်းနဲ့မှမစွန့်လွတ်နိုင်ပါဘူးတဲ့တကယ်လို့များတစုံတယောက်ကဘဝအတွက်အိမ်အောင်ဘက်နဲ့ဆိုင်ကယ်ဘယ်အရာကိုရွေးမလဲဆိုရင်တော့မှသူတို့အတွက်ကတော့အရင်ဆုံးဖြေမိမှာကဆိုင်ကယ်ကိုပဲဆိုပြီးဟာတာနှော့ပြီးပြောတတ်ကြပါတယ
်အခုလိုဆိုင်ကယ်ဘင်းကစားခြင်းဟာအသက်အန္တရာယ်ထိခိုက်နေတယ်လို့လူကြီးတော်တော်များများကရှုမြင်ကြပေမဲ့လူငယ်အများစုကတော့သူတို့ရဲ့ဝါသနာအရလူသားလူသာဖြစ်ရှိတဲ့နေရာတွေမှာသူတို့ရဲ့အားလက်ချိန်တိုင်းပဲဒီဆိုင်ကယ်ဘင်းကစားခြင်းကိုစောင့်ကြားနေကြပါတယ်
ကိုထက်အောင်စူးစီးတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုထမှန်ဖိတ်ခေါ်ပါစေရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှ Asia 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်နေပါတယ်။ဒါရင်ကဓာတ်ရိုက်ထုတ်လွှင့်ခြင်းတဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးမှာဖြစ်ပါတယ်ရှင်။
ပြခဲ့လာတဲ့ကွယ်လွန်သွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာနေရာမှာစာတုခံဖို့ပြည်အောင်စုယူခံတရားရုံးတရားသူကြီးမက်ကာလန်ကိုသမ္မတဘရက်ကိုဘာမာကရွေးချယ်လိုက်ပါတယ်။သမ္မတအင်ဂျီရောမှာရွေးချယ်မှုကိုကြေညာခဲ့တဲ့အချိန်မှာတော့ဥပဒေရေးရာမှာထူးချွန်အပြောင်အလဲဆုံးပုဂ္ဂိုလ်တူဥပဒေရေးရာတွေကိုနှစ်မြုပ်လောက်ကန်ခဲ့သူတူဖြစ်နေလဲသမ္မတဘာမာကပြောဆိုသွားခဲ့ပါတယ်။အသက်63နှစ်အရွယ်အလယ်အလတ်သဘောထားရှိသူမက်ကာလန်ဟာဝါရှင်တန်ဒီစီယူကန်တရားရုံးရဲ့တရားသူကြီးချုပ်ဖြစ်တဲ့လက်ရှိတာဝန်ယူထားသူတူဖြစ်ပြီးတာဝန်နဲ့အထက်တန်းဆုံးပုဂ္ဂိုလ်တူဖြစ်တာကြောင့်လွှတ်တော်ကတည်ပြုပေးဖို့လဲသမ္မတဘာမာကတိုက်တွန်းသွားပါတယ်။2016သမ္မတရွေးပွဲတွေပါတီရင်းအချို့ရွေးပွဲတွေလက်နက်ချီကျင်းပနေရမှာအင်္ဂါနေ့မဲပွဲမှာအောင်မြင်မှုတွေရခဲ့ကြတဲ့ Republican Party ကဒေါ်နယ်ထရမ့်နဲ့ Democratic Party က Hillary Clinton တို့ထိတ်ဆုံးနေရာတွေကိုအသေးသေးရောက်လာကြပါတယ်။ American သမ္မတလောင်းရွေးပွဲတွေကျင်းပတဲ့အင်္ဂါနေ့မှာတော့ Republican Party ဘက်ကရှည်တန်းရောက်နေတဲ့ Graduate Threat ဒေါ်နယ်ထရမ့်ကတိကျကြတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Florida ပါဝင်ပြည်နယ်သုံးခုမှာနိုင်ရသွားပါတယ်။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကပြည်နယ်၄ခုမှာအနိုင်ရရှိခဲ့တာပါ။စီးရီးယားနိုင်ငံနဲ့ရုရှားတပ်တွေဆက်လက်ရုတ်သိမ်းနေရမှာဒီကနေ့မှလည်းနောက်ထပ်လေယာဉ်တွေပြန်လည်ထွက်ခွာလာနေတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။စီးရီးယားပြည်တွင်းစစ်မှာပါဝင်နေတဲ့ရန်ပဲအုပ်စုတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာငြင်းငြင်းရင်းအတွက်တဆင့်ခံဆွေးနွေးမှုတွေလုပ်နေချိန်မှာပဲရုရှားတပ်တွေပြန်လည်ရုတ်သိမ်းနေတာပါ။ရွေးကောက်ပွဲနိုင်ရမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးချယ်ခဲ့တဲ့ဦးထင်ကျော်ကိုသမ္မတတပြည့်လွှတ်တော်ကတင်ပြလိုက်တဲ့ပေါ်တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကကြိုဆိုလိုက်တယ်လို့နိုင်ငံတကာတိုင်ဝမ်ကဝန်တာကုံယူကြောင်းပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်။ကာကွယ်ဦးစီးချုပ်ရုံးရဲ့ဒီကနေ့ကြေညာချက်ထက်မှာတော့သမ္မတတဦးထင်ကျော်ကိုရွေးချယ်တင်ပြလိုက်တဲ့အတွက်ဝန်တာကုံယူတဲ့အကြောင်းနဲ့တည်ငြိမ်ရေးစီးလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်လိုတဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ပြည်အောင်စုကလည်းပဲဆက်စွန်းတွေတွင်ရသားစစ်စစ်သမ္မတတဦးထွက်ပေါ်လာတဲ့အတွက်ဝန်တာကုံယူကြောင်းပြောဆိုခဲ့တာပါ။ရန်ကုန်မြို့မှာရှိတဲ့ပြင်သစ်တန်ယုံကလည်းချီချူကြောင်းကြီးညာချက်ဆောင်ထုတ်ပြန်ခဲ့ပါတယ်။အာဆီယံနိုင်ငံတွေကတော့အင်ဒိုနီးရှား၊မလေးရှား၊ကမ္ဘောဒီးယားတို့အပြင်မြန်မာနိုင်ငံရဲ့အိန္ဒိယဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသမ္မတတစ်ဦးထင်ကျော်တာဝန်မှာယူမဲ့အတွက်ချီချူကိုကြောင်းပြောဆိုခဲ့ပါတယ်
။တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖုံပါ။
This program has come to you from the Voice of America, Washington.